Welcome to the Voice of America in Burmese.
မင်္ဂလာနေ့ကမှရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ9ရက်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါရရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနိုင်ငံမှာပြန်တက်နေတဲ့ရုရှားနဲ့အမေရိကန်တို့ရဲ့စစ်လေရင်တွေထိတိုက်ရင်ဆိုင်မှုမဖြစ်ဖို့သဘောတူညီချက်ကိုရုရှားနဲ့အမေရိကန်တို့ပြန်အသက်သွင်းလိုက်ပါပြီ။ပြင်သစ်သမ္မတရွေးကောက်ပွဲအတွက်ဒီကနေ့မဲပေးကြမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ ASEAN +3 ဘန်ဒါယီဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဘာတူနိုင်လဲဆိုတော့အတိအကျတနေ့လုံးနားထောင်ကြားနေအခု Google လောဆယ်ရောနားထောင်ဟိုရင်းမမစ္စတာမက်ခရိုမဲမို့သူကဘာကြောင့်လဲဆိုတော့ဒီလိုတပက်ကတော့
ပြင်သစ်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးပြင်သစ်မှာရောက်ရှိနေထိုင်တဲ့ Beyond Rangoon ဆက်ကရုပ်ရှင်မင်းသားကြီးဦးအောင်ကိုပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြရပါမယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာကိုလည်းနှာစင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဒေါ်ခင်မျိုးသက်တို့ပြောပြပေးပါမယ်ရှင
်။ Syria နိုင်ငံအပေါ်မှာပြန်တန်းနေတဲ့ American နဲ့ Russia တို့ကစစ်လေရင်တွေဝင်ဟင်မှာထိတိုက်ရင်ဆိုင်မှုတွေမဖြစ်အတွက်ရည်ရွယ်လှုပ်ဆောင်ထားတဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့သဘောတူလိုက်ပြီးဖြစ်ကြောင်းထိတ်တန့် American နဲ့ Russia စစ်ဖက်အရာရှိတွေကပြောပါတယ်။အမေရိကန်ပူတွက်စီဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့နဲ့ရုရှားဗိုလ်ချုပ်ကြီးဗယ်လာရီဂီရာစီမော့ဖ်တို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရမှာ2015ခုနှစ်ကစတင်ခဲ့ပြီးမနစ်ကတစ်နှစ်လုံးနီးပါးအသုံးပြုခဲ့တဲ့စီးရီးယားလေကြောင်းပိုင်နဲ့အသုံးပြုရေးဆိုင်ရာနိုင်ငံကြားရရှိထားတဲ့သဘောတူညီချက်ကိုအပြည့်အဝပြန်လည်အသက်သွင်းဖို့သဘောတူခဲ့ကြတာဖြစ်ကြောင်းဝါရှင်တန်နဲ့မော်စကိုမြို့တို့ကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဒါအပြင်ဆီးရီးယားနိုင်ငံအတွင်းအစိုးရနဲ့တော်လှန်ရေးတပုံအဖွဲ့တွေကြားဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအရှင်လျှော့ချရေးရုရှားနိုင်ငံရဲ့အဆိုပြုချက်ကိုကဇက်စတန်နိုင်ငံအစတနာမြို့မှာရုရှားတူရကီနဲ့အီရန်နိုင်ငံတို့အကြမကြသေးခင်ကရရှိခဲ့တဲ့သဘောတူညီချက်ကိုဆွေးနွေးသွားဖို့အတွက်လည်းဗိုလ်ချုပ်ကြီးနှစ်ဦးကသဘောတူခဲ့ကြပါတယ်။ကဇက်စတန်နိုင်ငံကဆွေးနွေးပွဲကိုအမေရိကန်ကကိုယ်စားလှယ်အဖွဲ့သားဆက်လုပ်ခဲ့ပေမဲ့အီရန်ပါနေတဲ့အတွက်အဲ့ဒီဆွေးနွေးပွဲမှာပါဝင်ခဲ့ခြင်းမရှိပါဘူး။
ပြင်သစ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးကြတော့မှာဖြစ်ပါတယ်။ပြည်သူတွေအတွက်ပြင်စမမြောက်ပြည်သူသမ္မတနိုင်ငံဖြစ်တဲ့စတင်တည်ထောင်ခဲ့ခြင်းကစပြီးတော့နိုင်ငံသားတွေကြားစိတ်ဝမ်းကွဲပြားမှုအရှိဆုံးဖြစ်ခဲ့တဲ့မဲဆွဲပွဲကာလအဆုံးသတ်သွားပြီဖြစ်ပါတယ်။ပြင်သစ်ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင်ကျန်ဥရောပနိုင်ငံတွေနဲ့ပြင်သစ်တို့ကြားဆက်ဆံရေးကတော့ဒီတနင်္ဂနွေနေ့မှာပဲလမ်းတစ်ကိုစတဲ့နေ့လည်းဖြစ်ပါတယ်။မဲဆွဲပွဲတွေအပီကောက်ယူတဲ့စစ်တမ်းတွေအရအလဲအလက်ဝါဒီအီမန်နျူအယ်Macron အတွက်ထောက်ခံမှုက62ရာခိုင်နှုန်းရှိနေပြီးရွှေပြောင်းအခြေချသူတွေလာရောက်ရေးဆန့်ကျင်တဲ့အမျိုးသားရေးဝါရီ Marine Le Pen ကတော့38ရာခိုင်နှုန်းရနေတာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ပြင်သစ်နိုင်ငံရဲ့ရွေးကောက်ပွဲဟာတမိုင်းမှာသမ္မတဖြစ်တဲ့သမ္မတတမယိုးချထောင်ထားတဲ့ပါတီတွေကကိုယ်စားလှယ်တွေမပါတဲ့သမ္မတရွေးကောက်ပွဲလည်းဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေကိုဦးစားပေးမဲ့သူတို့ဖြစ်ပြီးဥရောပနိုင်ငံတွေနဲ့ပေါင်းစည်းခြင်းနဲ့အလဲလက်ဝါရီ Macron နဲ့ EU ဥရောပသမ္မတတွေကနေခွဲထွက်ခြင်းသူတို့ဖြစ်တဲ့ရွှေပြောင်းဝင်ရောက်သူတွေအထူးသဖြင့်မွတ်စလင်နိုင်ငံတွေကလာရောက်သူတွေကိုလက်မခံဖို့သဘောထားရှိသူလက်ပန်းတို့နှစ်ဦးတည်းကတဦးကိုမဲပေးဖို့ပြည်သူတွေရွေးချယ်ကြမှာဖြစ်ပါတယ်။ဥရောပမှာအလုတ်လက်မဲ့နှုံအမြင့်ဆုံးအနေထားရောက်နေတယ်လို့ Islamic အကြမ်းဖက်ဝါရီတွေရဲ့တိုက်ခိုက်မှုတွေဇက်တိုက်ကြုံနေရပြီးနိုင်ငံတွေကချက်မှတ်တဲ့မူဝါဒတွေလည်းမအောင်မမြင်ဖြစ်နေခြင်းမှာအခုလိုပြင်သစ်မှာသမ္မတရွေးကောက်ပွဲကိုကျင်းပနေတာဖြစ်ပါတယ်။
ဘရစ်ဇီးလခေါ်တဲ့ဗြိတိန်နိုင်ငံဥရောပသမဂ္ဂတွေကနှုတ်ထွက်ရေးအတွက်သူမအနေနဲ့လုတ်ပိုင်ခွင့်ပိုရစေရေးမဲပေးကြဖို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကစနေနေ့မှာမဲဆန္ဒရှင်တွေကိုတောင်းဆိုလိုက်ပါတယ်။သူမနဲ့လက်ရှိအာဏာရသူမရဲ့ Conservative Party အနိုင်ရအောင်မဲပေးကြမှသာ EU ထဲကဗြိတိန်နှုတ်ထွက်ရေးဆွေးနွေးတဲ့နေရာမှာဗြိတိန်အတွက်အကောင်းဆုံးရလဒ်တွေထွက်လာအောင်ညှိနှိုင်းဆွေးနွေးနိုင်မှာဖြစ်ကြောင်း West Midland KI Wolverhampton မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုတစ်ခုအတွင်းထောက်ခံသူတွေကိုဝန်ကြီးချုပ်ထရီဇာမေးကစနေနေ့မှာပြောပါတယ်။ဆွေးနွေးညီနက်မှုတွေဟာခက်ခဲမဲ့ဆိုတာကိုလွန်ခဲ့တဲ့သတင်းပတ်အတွင်းလူတွေသိရှိလာကြပြီဖြစ်ကြောင်းသဘောဝတ်နေမှာထိုင်ပြီးအဲ့ဒီဆွေးနွေးညီနက်မှုတွေလှုပ်ဆောင်တဲ့နေရာမှာထောက်ခံမှုအားကောင်းပြီးတည်ငြိမ်မှုရှိတဲ့ဗြိတိန်ခေါင်းဆောင်ဖြစ်နေဖို့လိုအပ်ကြောင်းဘာလို့လဲဆိုတော့တစ်ဖက်မှာဥရောပကခေါင်းဆောင်29ဦးနဲ့ဗြိတိန်ကခေါင်းဆောင်2ဦးတည်းကထိတ်တဲရင်ဆိုင်ဆွေးနွေးရမှာဖြစ်ကြောင်းဒါကြောင့်ဇွန်လ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလူထုကအင်းနဲ့အားနဲ့ထောက်ခံမှုပေးဖို့လိုအပ်ကြောင်း ပြောပါတယ်။ဂျာသာပရင်းနေကကျင်းပတဲ့ဒေသန္တရကောင်စီဝင်ရွေးကောက်ပွဲမှာအနာယကွန်ဆာဗေးတစ်ပါတီကစုစုပေါင်း200 500ကျော်ပိုပြီးအနိုင်ရလိုက်ပေမဲ့အဲ့ဒီအပေါ်မှာကျင်းတဲ့နှစ်သိမ့်နေမှာမဟုတ်ကြောင်းဝန်ကြီးချုပ်မေကပြောပါတယ်။ဒေသန္တရရွေးကောက်ပွဲအတွင်း EU ကိုဆန့်ကျင်သူတွေကကွန်ဆာဗေးတစ်ပါတီဘက်ကိုပြောင်းလာခဲ့ကြပြီးတဲ့နောက် UKIP လို့ခေါ်တဲ့ Independent Party ပြိုကွဲသွားကြတာကြောင့်ဒီလမ်းကြောင်းအတိုင်းဇွန်လမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာထပ်ဖြစ်လာမယ်ဆိုရင်ဝန်ကြီးချုပ် Theresa May ရဲ့ပါတီကအများစုအနိုင်ရနိုင်ခြေရှိနေပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမ်အစွန်းရောက် Boko Haram စစ်သွေးကြော်တွေကလွန်ခဲ့တဲ့3နှစ်ကြာကလေးကသူတို့ဖမ်းဆီးထားတဲ့ခြိပုတ်ကကျောင်းသူလေး50ခန့်ကိုစနေမနေ့ပိုင်းမှာပြန်ပြီးလွှတ်ပေးလိုက်တယ်လို့နိုင်ဂျီးရီးယားအစိုးရပြောခွင့်ရကပြောပါတယ်။ဒါဟာနှစ်နဲ့ချီးပြီးနှိမ့်နှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အများဆုံးတစုတည်းပြန်ပြီးလွှတ်ပေးခဲ့တာပါ။2014ခုနှစ်တုန်းကနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းခြိပုတ်ရွာမှာရှိတဲ့အလယ်တန်းကျောင်းတစ်ချောင်းကနေအခုလွတ်လာတဲ့ကျောင်းသူလေးတွေအပါအဝင်ကျောင်းသူပေါင်း220လောက်ကိုဖမ်းသွားခဲ့တာဖြစ်ပြီးသူတို့လွတ်မြောက်ဆေးဖို့အတွက်ကဘာတဝမ်းကစူးစမ်းခဲ့ကြတာဖြစ်ပါတယ်ဒီထဲမှာသမ္မတဂရွန်ဟောင်းမီရှယ်အိုဘားမားနဲ့နာမည်ကြီးပုဂ္ဂိုလ်အတော်များများလည်းပါဝင်ပါတယ်အဲ့ဒီထဲကကျောင်းသူလေးတချို့ထွက်ပြေးလွတ်မြောက်တာနဲ့တချို့ကိုကယ်ဆယ်နိုင်ခဲ့တယ်လို့အောက်တိုဘာလထဲမှာတော့ဆွစ်ဇာလန်နဲ့ ISRC နိုင်ငံကချက်ချင်းဒီအဖွဲ့ရဲ့ဂျောင်းဝင်ညှိနှိုင်းမှုနဲ့ကျောင်းသူလေး22ဦးလွတ်မြောက်လာတာပါဒါပေမဲ့195ဦးကတော့ပျောက်ဆုံးနေစေဖြစ်ပါတယ်သူတို့လေးတွေဘေးမသေးရန်မခလွတ်မြောက်စေဖို့အတွက်ဒေတာထောင်လိုင်းရေးတွေကလည်းတရှင်ညှိနှိုင်းမှုတွေမပြတ်လုံနေပါတယ်လို့ပြီးခဲ့တဲ့လထဲမှာပဲသမ္မတမိုဟာမာဒူဘူဟာရီကကြီးညာချက်ထုတ်ပြန်ပြီးပြောဆိုပါတယ်2014ကစပြီးဘိုကိုဟာရမ်နဲ့ပြန်မေးဆွဲဖမ်းဆီးခဲ့တဲ့မိန်ကလေးနဲ့ယောက်ျားလေးငယ်စုစုပေါင်း2000လောက်ရှိနေပါတယ်သူတို့ကိုထမင်းဟင်းချက်ပြုတ်တာလိန်ကျွန်ပြုတ်ခိုင်းစေတာစစ်တိုက်တာနဲ့အသေးခံဘုံခွဲသမားတွေဖြစ်ပါခိုင်းစေနေတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကပြောတယ်လို့ဘိုကိုဟာရမ်နေဟာ2018ပထမ3လအတွင်းမှာပဲလက်ချက်ဒေတာမှာတိုက်ခိုက်မှုပေါင်း28ကြိမ်လုပ်ခဲ့ပြီးဒီတိုက်ခိုက်မှုမှာကလင်းငယ်တွေကိုအသေးခံဘုံခွဲသမားတွေဖြစ်နေခိုင်းစေတာတွေ့ရတယ်လို့ UNICEF ကပြောပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဂျပန်နိုင်ငံယိုကိုဟာမားမြို့မှာကျင်းပနေတဲ့အကြိမ်20မြောက်အာဆီယံအပေါင်း3ဘဏ္ဍာရေးဝန်ကြီးတွေနဲ့ဘိုးဘန်အကြီးအကဲတွေရဲ့ဆွေးနွေးပွဲအတွင်းအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းနဲ့ဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတို့ကဘဏ္ဍာရေးဆိုင်ရာအကြီးအကဲတွေဟာလည်းဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ငွေကြေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြပါတယ်။ဒေသတွင်းစီးပွားရေးဟာအတိုင်းအတာတစ်ခုအထိအလင်းအမြန်ဖွံ့ဖြိုးတိုးတက်မယ်လို့အာဆီယံအပေါင်း3နိုင်ငံတွေကခေါင်းဆောင်တွေကသဘောတူကြပြီးမြဲကိုယ်ကျိုးစီဝါကာကွယ်ရေးမူဝါဒနဲ့ဘာနာရေးဆိုင်ရာပေါ်လစီကိုတင်းကြပ်လာမှုစတဲ့အကြောင်းအချက်တွေကြောင့်အနည်းငယ်နှေးကွေးမှုဖြစ်လာနိုင်တယ်လို့ဆိုပါတယ်ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုဖြစ်ပေါ်ရေးအတွက်ငွေကြေးဘာနာရေးပေါ်လစီနဲ့အခြေခံကြတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်တာအပါအဝင်မျှတတဲ့စီဝါရေးဖွံ့ဖြိုးမှုဖြစ်အောင်လိုအပ်တဲ့ပေါ်လစီတွေကိုတူရဲဖြစ်ဖြစ်ပူပေါင်းဆောင်ရွက်တဲ့နည်းနဲ့ဖြစ်ဖြစ်အားလုံးဝိုင်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းသဘောတူခဲ့ကြပါတယ်။ပွင့်လင်းမြင်သာပြီးစီကံတတ်မှတ်ချက်တွေအပေါ်အခြေခံတဲ့ဘက်ပေါင်းစုံပါဝင်တဲ့ရင်းနှီးမြှုပ်နှံမှုစနစ်ငွေကြေးစီစဉ်မှုစောင့်ကြည့်တဲ့စနစ်ကိုအရှိန်မြင့်လှုပ်ဆောင်ရေးနဲ့ဒေတာရင်းကအန်ဒီယံများတဲ့နေရာတွေကိုအနိကစောင့်ကြည့်ဖြည့်ရှင်းပေးရေးတို့ကိုလည်းသဘောတူခဲ့ကြပါတယ်။2018ခုနှစ်အတွင်းတရုတ်နိုင်ငံရဲ့စီးပွားရေးဟာကောင်းမွန်တဲ့အခြေအနေတွေနဲ့စတင်ခဲ့တာမှာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာကိုဋ်တမ6.9%ခန့်နှုန်းရှိကြောင်းပထမလေးလပတ်အတွင်းမှာတင်အလုတ်ကိုင်းအသစ်3.34တန်းကိုလည်းဖန်တီးပေးနိုင်ခဲ့ကြောင်းမနစ်ကရက်ဆိုင်ရဲ့နိုင်ငံခြားကုန်သွယ်ရေးပမာဏဟာလည်း28.8%ခန့်နှုန်းတိုးလာခဲ့ကြောင်းတရုတ်လက်ထောက်ဘဏ္ဍာရေးဝန်ကြီးရှီယောင်ဘင်းက CEO အတွင်းမှာပြောကြားခဲ့ပါတယ်
ထိုင်ဝမ်အရှေ့တောင်ပိုင်းကဗန်ဟူးဒေသအကန့်လွန်ကိုစနေနေ့မနေ့ပိုင်းမှာရောက်လာတဲ့ငါးဖန်သင်္ဘောတစ်စင်းကိုထိုင်ဝမ်ကင်းလယ်ရေရင်ကရဘာဂျီဆန်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ပြည်နိုင်ငံဂွမ်လောင်းခိုင်ကလာတဲ့အဲ့ဒီသင်္ဘောပေါ်ကငါးဖန်သမားခုနှစ်ဒဏ်ရာရခဲ့ကြောင်းနဲ့ကျန်လူတွေကိုလည်းဖမ်းဆီးခဲ့တယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသွားတဲ့၅ဖန်သမား2ဦးအခြေအနေကောင်းမွန်ပါတယ်လို့ပြောပါတယ်။ဒီသင်္ဘောဟာထိုင်ဝမ်ကမ်းကနေရေမှန်23မိုင်လောက်မှာငါးဖန်နေတာလို့ထိုင်ဝမ်သတင်းတွေမှာဖော်ပြပါတယ်။တရုတ်ပြည်မှာနိုင်ငံတော်ကောင်စီယုံပြောခွင့်ရအန်ဖန်ရှန်ကတော့အခုလိုပြည်မကလာတဲ့၅ဖန်သမားတွေဒဏ်ရာရစီတဲ့ဖြစ်ကိုတိတိကျကျစုံစမ်းဖို့ထိုင်ဝမ်အစိုးရကိုတိုက်တွန်းပါတယ်။ပြည်မက၅ဖန်လေးတွေကိုထိုင်ဝမ်ကမကြားခဏဖမ်းဆီးနေတာတွေ့ရတယ်လို့ပြောပါတယ်။ထိုင်ဝမ်ရေလက်ကြားမှာနှစ်နိုင်ငံစလုံး၅ဖန်သမားတွေ၅ဖန်ကြတာမို့ပြည်မက၅ဖန်သမားတွေအကျိုးစီးပွားကိုထိုင်ဝမ်ကလေးစားဖို့အပြင်ပြည်မက၅ဖန်လေးတွေဆက်မဖမ်းဖို့ ငါဖန်သမားတွေကိုအကြောင်းပြချက်မရှိပဲဖမ်းဖို့ထပ်ပြီးအလင်းနဲ့ပန်ကြားကြောင်းလည်းပြောပါတယ်။အခုဖြစ်ရကြောင်တရုတ်ပြည်မကစိတ်ဆိုးဒေါသထွက်ခဲ့တယ်လို့ဒီကိစ္စကိုသေသေချာချာစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်တဲ့အပြင်ငါဖန်သမားတွေကိုရောငါဖန်တင်မောကိုပါချက်ချင်းလွှတ်ပေးဖို့နဲ့နောက်ဒါမျိုးထပ်မဖြစ်စေဖို့အတွက်တောင်းဆိုလိုက်ပါတယ်။ထိုင်ဝမ်မှာတရုတ်ပြည်မနဲ့ပူးပေါင်းမှုလက်မခံပဲတီးခြားရပ်တည်လို့တဲ့ဆန္ဒရှိတဲ့သမရဆိုင်ဝမ်မနစ်ကတက်လာခဲ့ပြီးနောက်ပိုင်းတရုတ်ဆိုးရနဲ့ထိုင်ဝမ်တို့ကြားဆက်ဆံရေးတိတ်မကောင်းပဲဖြစ်နေချိန်မှာအခုလိုပြစ်ဖက်ခတ်မှုတွေဖြစ်ပွားတာကြောင့်တင်းမာမှုတွေထပ်ပြီးတိုးလာနိုင်ပါတယ်
။အမေရိကန်နိုင်ငံတွင်ကြီးထွားလာနေတဲ့မူရစေဝအလွဲ၃စားအသုံးပြုမှုပြဿနာကိုကင်တွယ်ဖြေရှင်းမယ်လို့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးခဲ့ပြီးတဲ့နောက်မှာသမရအိမ်မြို့တော်မူရစေဝထိန်းချုပ်ရေးယုံအသုံးစည်းကိုအကြီးအကျယ်ဖျက်ထားဖို့သမရဒေါ်နယ်ထရမ့်အစိုးရကစီစဉ်နေပါတယ်။ OMB လို့ခေါ်တဲ့အစိုးရဘတ်ဂျက်စီမံကိုယ်ကဲရေးဌာနကထုတ်ပြန်တဲ့အထောက်အထားတွေအရ2018ခုနှစ်အတွက်ပနမအစိုးရပြုထားတဲ့ဘတ်ဂျက်ငွေစည်းရုံးထဲမှာအမျိုးသားမွေးရေးစေဝါထိန်းချုပ်ရေး policy ယုံ ONDCP အတွက်အသုံးစည်းကို65ရာခိုင်နှုန်းနဲ့ညီမျှတဲ့ဒေါ်လာ364တန်းကနေဒေါ်လာ24တန်းအထိလျှော့ချဖို့စီစဉ်ထားတယ်လို့ဆိုပါတယ် Republican အထက်လွှတ်တော်မှတူဖြစ်တဲ့ Rob Portman ကတော့တိုင်းပြည်အတွင်းဘိန်းဗျူနဲ့တခြားမွေးရေးစေဝါပြဿနာတွေကြီးထွားဖြစ်ပေါ်နေတဲ့အချိန်မှာဒီပြဿနာကိုရှေ့တန်းကရင်ဆိုင်နေရသူတွေကိုအထောက်ပံ့ပေးနေတဲ့ဒီအစီအစဉ်တွေကိုအခုလိုတည်တည်တာတာမဖျက်တောက်လိုက်သင့်ဘူးလို့ပြောပါတယ်တမရအင်မြူရောပြောခွင့်ရမျိုးသမီး Sarah Huckabee Sanders ကတော့အစိုးရဘတ်ဂျက်အတွက်အပြစ်သားဆုံးဖြတ်ချက်မချရသေးကြောင်းတိုင်းပြည်အတွင်းကမွေးရေးစေဝါပြဿနာဟာသူ့အတွက်ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်ဆိုတာကိုသမရအနေနဲ့ပြောဆိုထားပြီးဖြစ်ကြောင်းပြောပါတယ်အစိုးရကတော့အခုလိုသုံးစည်းဖြတ်တောက်တာဟာတခြားဗဟိုနဲ့ပြည်내အစိုးရတွေကလုပ်နေပြီးဖြစ်တဲ့အစီအစဉ်တွေနဲ့ထပ်တူကြမှုတွေရှိနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်
ပါကစ္စတန်နိုင်ငံမှာတရင်းနဲ့စာနယ်ဇင်းဘာသာရတင်ယူနေတဲ့ចောင်းသားတယောက်ကိုအုပ်စုလိုက်တပ်ဖြတ်ပြီးဆေးကြောင်းသူတို့ကိုအသေးခံဘုံခွဲရမှာတုံးဖို့အတွက်ဖမ်းဆီးခဲ့တယ်လို့ဆွဆဲမှုတွေနဲ့ပတ်သက်ပြီးဒါဟာပါကစ္စတန်ကတချို့ခေတ်ပညာတတ်လူငယ်တွေကြားအစွန်းရောက်အကြမ်းဖက်မှုနဲ့ဘာသာရေးဆိုင်ရာအစွန်းရောက်မှုတွေစိတ်ဝင်လာနေတာကိုပြတယ်ဆိုပြီးစိုးရိမ်နေကြပါတယ်။လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကတော့ဒီတိကျဖြစ်ရတွေကိုကြည့်ရင်ဘာသာရေးဆိုင်ရာအစွန်းရောက်မှုဟာပညာတတ်တွေပဲဖြစ်ဖြစ်ပညာမဲ့ဆင်းရဲသူပဲဖြစ်ဖြစ်ကန့်တတ်မှုမရှိပါဘူးလို့ပြောပါတယ်။ပါကစ္စတန်နိုင်ငံမှာရှေးယိုးဆွဲအယူဝါဒတွေနဲ့နဲ့ဆိုင်ဆိုင်ဖြစ်နေချိန်မှာပဲဒီပြဿနာတတိတ်တခြားဆိုးမလာခင်အစိုးရဘိုင်းနေနဲ့ကင်တွယ်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုကိုစုံဝင်လိုက်တဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဝင်ရောက်နားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ပြင်သစ်သမ္မတရွေးကောက်ပွဲအကြိုအခြေအနေနဲ့စပါမယ်ရှင်ပြင်သစ်နိုင်ငံမှာသမ္မတရွေးကောက်ပွဲဒုတိယအကြော့ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီဖြစ်ပေမဲ့ဘယ်သူအနိုင်ရမလဲဆိုတာတော့မသိကြသေးပါဘူးရွေးကောက်ပွဲမကျင်းပခင်နောက်ဆုံးချိန်ထိပဲရစ်မြို့ပါဝင်နိုင်ငံတွင်းတခြားမြို့တွေမှာနေထိုင်ကြတဲ့ပြည်သူတွေအတော်များများကတော့လက်ရဇွန်ဝါဒီသမ္မတလောင်းမရင်းလပန်းနဲ့အလယ်လဝါဒီသမ္မတလောင်းအီမန်နျူအယ်မာခရွန်တို့အကြားဘယ်သူကိုမဲပေးကြမလဲဆိုတာကိုဆုံးဖြတ်ချက်မချကြသေးဘူးလို့ပြောပါတယ်ရေဘူးရအားဖြင့်သမ္မတလောင်းတို့အပေါ်ပြင်သစ်ပြည်သူတွေရဲ့သဘောထားဘယ်လိုရှိကြသလဲဆိုတာကိုဆက်လက်ပြောပြပေးပါမယ်ရှင်ပြင်သစ်နိုင်ငံရေးကိုပြောင်းဆန်သွားစေတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလုပ်ငန်းတွေပြီးဆုံးသွားလို့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြည်သူတွေကသူတို့လိုလားတဲ့သမ္မတအစ်အတွက်စတင်မဲပေးနေကြပါပြီ။ဒါပေမဲ့လည်း Paris မြို့နဲ့တခြားနေရာအနက်ကအလမ်းမဘော်တွေကဆန္ဒမဲပေးကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ထဲမှာတော့မသေးချာမရေရာမှုတွေအပြည့်ရှိနေစေပါ။ပြင်သစ်နိုင်ငံကစီးပွားရေးတက္ကသိုလ်ကျောင်းသားတူဖြစ်တဲ့ Paul Hit ကတော့သူ့ရဲ့သဘောထားကိုခုလိုပြောပါရယ်။
Moi je suis pas ni pour
me I'm not for one or the other
ကျွန်တော်တော့ဘယ်သူ့ကိုမှမထောက်ခံဘူးကျွန်တော်မှစိတ်ကူးရှိပါတယ်တိတ်တော့မသေးကြပေမဲ့ကျွန်တော်မှစိတ်ကူးရှိပါတယ်ပြင်သစ်ပြည်သူအများစုလည်းစိတ်မပါတပါနဲ့မဲပေးကြရမယ်ဆိုတာကျွန်တော်သိပါတယ
် Paris မြို့ကပန်းတဲ့တူကလည်းဒီအပေါ်သူ့ရဲ့စိတ်ကူးခံယူချက်ကိုအခုလိုပြောလာပါတယ
် Ben je trouve que excusez-moi le mot c'est très français on est dans la
တယောက်ကတော့နည်းနည်းဒေါသကြီးပြီးကြောက်စရာလည်းကောင်းတယ်ကြံတယောက်ကတော့ပြည်သူပဲတော်သားဖြစ်မလားဆိုတာလဲကျမတို့သိပြီးမသေးကြပါဘူးသူကဗန်လုပ်ငန်းနဲ့ချမ်းသာသူတွေအတွက်ပူဖြစ်နေတယ်လို့ပဲဆိုတော့ကျမတကယ်စိုးရိမ်မိတယ်ဆိုတာကိုဝန်ခံပါတယ်ဘယ်ကိုဥတီသွားမလဲဆိုတာကျမတကယ်ကိုမသိပါဘူးလို့ Paris မြို့ကပန်းတဲ့တူပြောသွားတာဖြစ်ပါတယ်တမဒလောင်းတို့ဦးနောက်ဆုံးအကြိမ်ပြုတ်လုတဲ့စကားစစ်ထုတ်ပွဲကလည်းမဲဆန္ဒရှင်တွေအတွက်တိကျပြတ်သားတဲ့အဖြစ်မပေးနိုင်ခဲ့ပါဘူးလက်ရဇွန်ဝါဒီတမဒလောင်းမရင်းလပန်းကတော့အောင်ပွဲရဖို့လက်တကန်းလောက်ပဲလှူတော့တယ်လို့သူမအနေနဲ့ယုံကြည်ကြောင်းပြီးတော့ပြည်သူတွေဘလောက်ဒေါသထွက်နေတယ်လဲဆိုတာမီဒီယာတွေကရှော့တွက်နေကြတယ်လို့အခုလိုပြောပါတယ်
je pense que la victoire est à portée de la main ကျမတို့တိုင်းပြည်မှာဒေါသထွက်နေကြတဲ့လူမှုအတိုင်းအဝန်းရဲ့အတန်းတွေကိုမီဒီယာတွေကမကြားတရအောင်ဆောင်းနေကြပါတယ်။ဒီရွေးကောက်ပွဲအတွက်မစ္စတာမာခရွန်ကိုစားပြုတဲ့အစိုးရတာဝန်ငါးနဲ့လုံးလုံးရယူထားတဲ့ဆိုရှယ်လစ်တွေကိုဖြိုခွင်းပြီးမူဝါဒတွေကိုတကယ်ပြောင်းလဲလုပ်နိုင်ဖို့အတွက်အဲ့ဒီလူတွေကဒီတနင်္ဂနွေနေ့ရွေးကောက်ပွဲမှာသူတို့ရဲ့သဘောဆန္ဒကိုလာပြီးထုတ်ဖော်ကြမှာဖြစ်ပါတယ်။
အလေအလာဝါဒီတမရလောင်းအီမန်နျူအယ်မက်ခရွန်ကလည်းတနင်္ဂနွေနေ့ရွေးကောက်ပွဲကိုသူအနိုင်ရစေရမယ်ဆိုပြီးအခုလိုပြောပါရယ
် Maintenant un peu plus de 10 jours nous menons ce combat de deuxième
ကျွန်တော်ဒီပြိုင်ပွဲအတွက်ပြီးခဲ့တဲ့ဆယ်ရက်လောက်ကစားပြီးတော့လှုပ်ရှားလာခဲ့ကြပါရယ်အခုဒုရကြော့ကျွန်တော်ဆက်ပြီးတော့လှုပ်ရှားရမယ်ဒီနေရာမှာကျွန်တော်ဟာတစ်ဖက်နဲ့တစ်ဖက်ပင်းတူတာရှိရယ်ထိတိုက်တွေ့တာရှိရယ
် No
ဒီအမျိုးသားရေးတအုပ်ကိုခမရိုးအခုအော်နေသလိုတူတော်မနဲ့လုံနေလို့မဖြစ်ဘူးရှုတ်ချနေုံနဲ့မပြီးဘူးသူတို့ကိုအနိုင်ရဖို့အတွက်တကယ်ဆောင်ရွက်ရမယ်သူတို့ကိုဆန့်ကျင်ပြီးတော့မဲဆန္ဒပေးရမှာဖြစ်ပါတယ
်ဒါပေမဲ့လည်းပြင်သစ်မှာရောက်ရှိနေထိုင်တဲ့ Beyond Ringu Zakka ရုပ်ရှင်မင်းသားကြီးဦးအောင်ကိုကတော့နောက်ဆုံးကျင်းပတဲ့စကားစစ်ထုတ်ပွဲကိုကြည့်မယ်ဆိုရင်ပြင်သစ်မဲဆန္ဒရှင်အများစုကအလေလဝါဒီတမဒလောင် Emmanuel Macron ကိုပိုးပြီးမဲပေးကြမယ်လို့ယူဆတဲ့အကြောင်းအခုလိုပြောပါတယ်
ဘဒူနိုင်လဲဆိုတော့အတိကျတနေ့လုံးနားတော်ကြားနေခုဂူဂူလောဆယ်ဟောနားတော်ဟိုရင်းမမစ္စတာမက်ခရိုမဲမို့သူကဘာကြောင့်လဲဆိုတာဒီလိုတပက်ကတော့လေပန်ခေါ်တာပေါ့ဆိုလိုတာကမက်ခရိုဆက်ပါဆိုသူကဒီလိုဟိုက right wing extremist ဖြစ်တယ်မက်ခရိုကတော့လူငယ်ဘလူဖြစ်လဲဆိုတော့ extreme rightist ကမပေးကြတော့ဒီ channel ဖွဲ့ရနေရေးဖွဲ့ရပေါ့ဒီတကယ်ဖွဲ့ကြီးကြီးပေါ့သူကဒီဘက်ကပဲအဓိကထားတော့မက်ခရိုငူပဲစုပေါင်းပြီးတော့သမရတင်ပြဖို့အကြောင်းရှိတယ်ပေါ့လေအခုဒီဒီနေ့ထိ
မကြသေးခင်ကပဲမစ္စတာမက်ခရွန်ဟာပြင်သစ်ပြည်သူတွေသဘောကျတဲ့အမေရိကန်သမ္မတဟောင်းဘဲရက်အိုဘားမားရဲ့ထောက်ခံမှုကြီးကြီးမားမားရထားပေမဲ့လည်းရွေးကောက်ပွဲကိုအနိုင်ရဖို့အာမခံကြဲတော့မပေးနိုင်ပါဘူးဒီတင်းငွေတွေနဲ့ရွေးကောက်ပွဲကိုအနိုင်ရဖို့နှစ်ဖက်စလုံးကအကြိတ်နဲ့ရှင်ပြိုင်ကြရမှာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့စစ်ဆွေရခင်မှာလစ်လျူရှုခဲ့တဲ့ကျန်းမာရေးနဲ့ပညာရေးကို NLD အစိုးရကပြန်လည်ဦးစားပေးပြီးမြှင့်တင်ဖို့ကြိုးပမ်းနေကြောင်းဥအောင်ခင်ကသုံးသပ်ထားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒီအတွက်2018ကမ္ဘာ့ကြီးဝီစီယင်းကိုလွှတ်တော်ကလွန်ခဲ့တဲ့မတ်လကအတည်ပြုလိုက်ပြီးဖြစ်လို့ NLD အစိုးရရဲ့ပထမဆုံးဘတ်ဂျက်စာရင်းကိုစိတ်ဝင်စားကြပါတယ်။ထူးခြားချက်ကတော့လွန်ခဲ့တဲ့နှစ်တွေတည်းစစ်အသုံးစရိတ်နည်းသွားပြီးပညာရေးနဲ့ကျန်းမာရေးအသုံးစရိတ်တိုးလာတာဖြစ်ပါတယ်။အစိုးရအသုံးစရိတ်ရဲ့23ရာခိုင်နှုန်းအများဆုံးရသူဟာစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနဖြစ်ပါတယ်။ဒုတိယအများဆုံး27ရာခိုင်နှုန်းကိုလျက်စင်နဲ့စွန့်အင်ဝန်ကြီးဌာနကယူထားပြီးကာကွယ်ရေးဌာနက14ရာခိုင်နှုန်းနဲ့တတိယအများဆုံးဖြစ်နေပါတယ်။ဒါပေမဲ့ပညာရေးနဲ့ကျန်းမာရေးကတော့13ရာခိုင်နှုန်းဖြစ်လို့ကာကွယ်ရေးထဲနည်းနေပါသေးတယ်။ပညာရေးအသုံးစရိတ်ကဘတ်ဂျက်ရဲ့10ရာခိုင်နှုန်းရှိပြီးကျန်းမာရေးက9ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ကုလသမဂ္ဂကတော့ဘတ်ဂျက်ရဲ့20ရာခိုင်နှုန်းကိုပညာရေးမှာသုံးသင့်တယ်လို့ဆိုပါတယ်။အစိုးရအသုံးစရိတ်ကိုလျော့ချလိုက်မဲ့လူငွေပြမှုဟာတန်းပြည်ရဲ့အသတင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းလောက်ရှိတယ်လို့သိရပါတယ်။ကာဝေးဝန်ကြီးဌာနတောင်းဆိုတဲ့အသုံးစရိတ်ဟာလွန်ခဲ့တဲ့နှစ်ကတည်းကနည်းနေတာမို့ဖျက်တော့တာမျိုးမဟုတ်ဘဲတောင်းတဲ့အတိုင်းပေးလိုက်တာလို့သိရပါတယ်
။ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်တိုးလာပေမဲ့ကျန်းဝန်ကြီးဌာနတွေတင်ပြတဲ့ဘတ်ဂျက်ကိုတော့စီစီရေးကော်မတီ73ခုကဖျက်တော့တဲ့အတွက်တောင်းသလောက်မရပါဘူး။ဥပမာစက်မှုဝန်ကြီးဌာနရဲ့စီမံကိန်း130ကိုရပ်ဆိုင်းထားပါတယ်။လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့လွန်ခဲ့တဲ့နှစ်အသုံးစရိတ်ဟာ ဘတ်ဂျက်ရဲ့25ရာခိုင်နှုန်းရှိပေမဲ့ဒီနှစ်မှာတော့ဘတ်ဂျက်ရဲ့21ရာခိုင်နှုန်းသာရှိတာမို့နည်းသွားတယ်လို့ပြောနိုင်ပါတယ်။အရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းမှာစီမံကိန်း10ခုရပ်ဆိုင်းလိုက်တာကြောင့်အသုံးစရိတ်နည်းသွားတာဖြစ်ပါတယ်။နိုင်ငံပိုင်လုပ်ငန်းအတွက်အစိုးရကဆက်ရတဲ့ကုန်ကြစရိတ်များသလောက်အရှုံးကလည်းများပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံပိုင်လုပ်ငန်းကအရှုံးပေါ်တဲ့ပမာဏဟာတိုင်းပြည်အသတင်ထုတ်လွှင့်မှုရဲ့900ခိုင်နှုန်းရှိပါတယ
်။နှစ်ပေါင်းများစွာဆေးအစိုးရဟာကျန်းမာရေးကဏ္ဍကိုလစ်လျူရှုခဲ့ပါတယ်။ဦးသိန်းစိန်အစိုးရတက်လာတဲ့2017မှာကျန်းမာရေးအသုံးစရိတ်ဟာတိုင်းပြည်အသတင်ထုတ်လွှင့်မှုရဲ့100ခိုင်နှုန်းကျော်ကျော်သာရှိပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရတက်တန်းကုန်တဲ့2015မှာ400ခိုင်နှုန်းနီးပါးအထိကျန်းမာရေးအသုံးစရိတ်ရှိလာတဲ့အတွက်9နှစ်အတွင်းမှာသုံးဆတိုးလာပါတယ်။NLD အစိုးရရဲ့ဘတ်ဂျက်မှာတိုင်းပြည်အသတင်ထုတ်လုပ်မှုရဲ့900ခိုင်နှုန်းဟာကျန်းမာရေးဆိတ်အသုံးစရိတ်ဖြစ်လာတဲ့အတွေ့အများဆုံးလို့ပြောနိုင်ပါတယ်။ကျန်းမာရေးအသုံးစရိတ်100ခိုင်နှုန်းကိုဖွံ့ဖြိုးမှုမိဖက်တွေကထောက်ပံ့ပါတယ်။ဒီထောက်ပံ့ငွေဟာအစိုးရဘတ်ဂျက်ထဲကိုမဝင်တာမို့ကုလသမဂ္ဂအဖွဲ့ကွဲအပြည်ပြည်ဆိုင်ရာ NGO အရပ်ဖွဲ့အဖွဲ့နဲ့ပညာရှင်အဖွဲ့အစည်းတွေကထိန်းချောင်းပေးပါတယ
်။မြမကျန်းမာရေးအခြေအနေဟာအာဆီယံဒေသမှာအချို့တည်ဆုံဖြစ်ပါတယ်လူသက်တမ်းက64နှစ်သာရှိတဲ့အတွက်အာဆီယံဒေသမှာအနေဆုံးဖြစ်ပါတယ်ဒါကြောင့်လူတိုင်းလက်လန်းမီတဲ့ကျန်းမာရေးစနစ်တိဆောက်ဖို့အတွက်အမျိုးသားကျန်းမာရေး၄နှစ်စီမံကိန်းကို NLD အစိုးရစတင်အကောင့်ထဲဖော်နေပါတယ်အေပီလ၁ရက်နေ့က2021မတ်လ31ရက်နေ့အထိအကောင့်ထဲဖော်မဲ့ကျန်းမာရေးစီမံကိန်းဖြစ်ပါတယ်နှစ်စဉ်လုပ်တဲ့စီမံကိန်းဖြစ်တာမို့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုကို2021ရောက်မှခံစားရမှာမဟုတ်ပဲအစဉ်သင့်ဖြစ်တဲ့နေရာတွေမှာစတင်ကျင့်သုံးနိုင်မှုအတွက်ကွင်းစင်းလေ့လာမှုတွေလုပ်နေပါတယ်အနွမ်းပါဆုံးအုပ်စုအထိကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့ရည်ရွယ်တဲ့အမျိုးသားစီမံကိန်းဖြစ်ပါတယ
်တိုင်းပြည်တိုးတက်တယ်မတိုးတက်ဘူးဆိုတာကိုသိကြည့်ရင်ပညာရေးနဲ့ကျန်းမာရေးကိုကြည့်ရမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်နိုင်ငံသားတွေကျန်းမာရေးပညာရေးမှာအားကောင်းရင်ဘယ်လိုအခက်အခဲမဆိုကျော်လွှားနိုင်မယ်လို့ဆိုပါတယ်တိုင်းပြည်ရှိရေးအတွက်အကောင်းဆုံးအာမခံချက်ဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးကိုမြှင့်တင်ဖို့ NLD အစိုးရသနိုင်ထံချထားပုံရပါတယ်။ပညာရေးမှာလည်း2016က2021အထိဖြစ်တဲ့အမျိုးသားမဟာဗျူဟာ9နှစ်စီမံကိန်းချထားပါတယ်။ဒီစီမံကိန်းကြောင့်ပညာရေးအသုံးစရိတ်လည်းတိုးပွားလာတာဖြစ်ပုံရပါတယ်။ပျက်စီးရွေရင်းနေလို့ပြင်ဆင်ရမယ့်ကျောင်းအဆောက်အဦ6000နီးပါးရှိတယ်လို့ပညာရေးဝန်ကြီးကဆိုပါတယ်။ဒီအစာအုပ်တွေဟာအန္တရာယ်ဖြစ်နိုင်တဲ့အခြေအနေရှိနေလို့ဒီနေ့တည်းပြင်ဆင်ဖို့လိုအပ်ပါတယ်။အမျိုးသားမဟာဗျူဟာစီမံကိန်းဟာပညာရေးစနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲပြီးပညာသင်ကြားမှုနဲ့သင်ယူမှုကိုတိုးတက်စေလိမ့်မယ်လို့ဆိုပါတယ်။ကျန်းမာရေးနဲ့ပညာရေးကိုစတင်ဦးစားပေးတာဟာဒီနှစ်ဘတ်ဂျက်ရဲ့ထူးခြားချက်ဖြစ်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေဟာရေရှည်အကောင့်ထဲပေါ်ရမှာဖြစ်လို့NLD အစိုးရဆက်လက်တည်ရှိဖို့ကလည်းအရေးကြီးကြောင်းတင်ပြလိုက်ရပါမယ်ခင်ဗျာ
။အပတ်စဉ်ကဏ္ဍဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလဲဖြစ်ပါတယ်။ဒေါ်လလသန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
ဘာ English American Side Ganda မှာကန်နေလို့ဒီပေးရတဲ့ kick ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
kick the can down the road
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက kick kick ကန်နာ the can the can ကဒီနေရာမှာတံဘူးကွန်ကျမတို့မြန်မာမှာတော့အများဆုံးသုံးတာနုစီဘူးကွန်လိုမျိုးဖြစ်ပြီး down down ကအောက်the road the road ကလမ်းဆိုတော့စကူခုရဲ့ဓာတ်ရိုက်ဒီဘေကတော့တံဘူးကွန်ကိုတလန်းလုံးအဆင့်ဆင့်ကန်လိုက်တာဖြစ်ပါတယ်တတိတော့နိုးစီခွက်ကိုလမ်းတလန်းလုံးဝေးတဲ့ဝေးအောင်ကန်သွားတာဖြစ်ပါတယ် idiom အဒီဘေကလည်းအလားတူပါပဲစစောကနိုးစီခွက်ကိုတနည်းအားကနေတနည်းအားတောက်လျှောက်ကန်သွားပြီးဝေးတဲ့ဝေးအောင်လှုပ်တယ်လို့ကိုလှုပ်ပေးပါမယ်လို့ပြောထားတဲ့ဂရိတွေကိုကိုရွှေဒီရွှေတရွေ့ရွှေရွှေတာကိုဆိုလိုတာဖြစ်ပါတယ်လှုပ်ပေးဖို့လိုတဲ့ကိစ္စရတစ်ခုခုကိုအတိုင်းတာကာလတစ်ခုတွင်လှုပ်ပေးပါမယ်လို့ဂရီပေးထားပေမယ့်လို့လေဂရီပေးထားတဲ့အတိုင်းမလှုပ်ပေးနိုင်ဘဲ ခဏခဏရက်ရွှေ့ရတဲ့ဖြစ်ရနေရည်ညွှန်းထားတာဖြစ်ပါတယ်။အထူးသဖြင့်ဒီအသုံးကိုနိုင်ငံရေးလောကမှာအသုံးများလာကြပါတယ်။နိုင်ငံရေးသမားတွေအနေနဲ့အထူးသဖြင့်မက်ဆွေယာမှာကိုမက်ဆန္ဒရှင်တွေအတွက်ဘာလုပ်ပေးပါမယ်ညာလုပ်ပေးပါမယ်လို့ဂရုတွေပေးခဲ့ပြီးမြဲတကယ်လက်တွေမှာတော့စင်ကြီးအမျိုးမျိုးပေးပြီးအချိန်ကိုဟိုရွှေ့ဒီရွှေ့လုံနေတာမျိုးခဏခဏရွှေ့နေတာမျိုးကိုညီညွန်းပြောတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ဒီကဘွေမှာအနာယပါတီကနေရာအများစုဆုံရှုံခဲ့တဲ့အကြောင်းကတော့ပါတီကသူတို့လှုပ်ပေးပါမယ်လို့ပြည်သူတွေကိုပေးထားတဲ့ဂရီတွေကိုတကယ်လှုပ်ပေးဖို့ခဏခဏရွှေဆိုင်ခဲ့လို့ဖြစ်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ဆက်လက်တင်ပြပေးမှာကတော့
A kick in the teeth.
ဖြစ်ပါတယ်။ဆာလုံးပေါင်းက A ကတခု KICK kick ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီး간နဲ့အပြုမူဖြစ်ပါတယ်။ INN ကအထဲမှာ TH the TEETH the teeth ကသွားတွေဆိုတော့စကားဟုန်ရဲ့တည်းရဲ့ဒီဘက်ကတော့သွားတွေကို간လိုက်တာပေါ့။လူတူဦးရဲ့ပါးစပ်ထဲမှာရှိတဲ့သွားတွေဟာအကန့်ခံလိုက်ရတယ်ဆိုတာဘယ်လောက်နာကျင်မလဲခံရခင်မလဲဒေါသထွက်စီမလဲစောကရရောက်စီမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့် kick in the teeth ရဲ့ idiom အသေးပဲကတော့လူတူတွေသိအခမ်းရခက်စီတဲ့အပြုမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary worked very hard but she was denied a promotion. So it was a kick in the teeth for her.
Mary ကရာဒူးတရလေးအောင်အလုပ်ကိုသိကြိုးစားခဲ့ပေမဲ့လို့လေသူရာဒူးမတိုးခဲ့ဘူး။ဒါကြောင့်သူ့အနေနဲ့သိက္ကိုအခမ်းရခက်ခဲ့တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mary worked very hard but she was denied a promotion. So it was a kick in the teeth for her.
ခုနောက်ဆုံးတင်ပြပေးမှာကတော့
kick up a fuss.
ဖြစ်ပါတယ်။ဆာလုံးပေါင်းက KICK kick ကို UP up ဆိုတဲ့ဝိပနဲ့တွဲပြီး kick up ကတော့တခုခုဖြစ်အောင်လှုပ်တာဖန်တီးတာA ကတခု FUSS a fuss ကအဓိပ္ပာယ်အမျိုးမျိုးရှိပါတယ်ဒီနေရာမှာတော့ကြီးတိုက်တာကြီးများတာမျက်စိရှုပ်အောင်လှုပ်တာပြရာခတ်တာစသဖြင့်အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်စကားခုရဲ့တရိုက်အဓိပ္ပာယ်ကတော့တခုခုကိစ္စတရရနဲ့ပတ်သက်လို့ကြီးတိုက်တာကျမတို့မြန်မာဘန်းစကားအရာတော့မကြေနပ်လို့ဘဝင်မကြလို့ပူညာပူညာလှုပ်တာမျိုးရေးကြီးခွင်ကျယ်လှုပ်တာမျိုးနဲ့တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
စားသောက်ဆိုင်မှာလာစားတဲ့မျိုးသားကသူ့ကိုလာချပြီးတဲ့အစာကအေးနေတဲ့အတွက်ကြောင့်ပူညာပူညာလှုပ်လိုက်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
ဒီတင်ပါ English American Sankanda မှာ kick ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
kick the can down the road a kick in the teeth kick up a fuss
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လာတန်းစီစဉ်တင်ဆက်တဲ့အပတ်စဉ် EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောရရှင်တွေနားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့အစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လင်းလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။ထုတ်လုပ်သူမတ်စုမွန်နဲ့မတ်အေးသနာကျော်စီစဉ်တင်ဆက်ထားတာကိုနားဆင်နိုင်ပါပြီရှင်။
လာပါရှင်စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါလိမ့်ဒီညပိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာတွေကတော့ကြီးညာထားပြီးဖြစ်တဲ့အတိုင်းဒီဒေါအောင်ဆန်းစုကြည် NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီဒေါအောင်ဆန်းစုကြည်နဲ့အစိုးရတည်းရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပင်နိုင်ဆွေးနွေးဖို့ဒီပညာရှင်တွေကိုလည်းဖိတ်ခေါ်ထားပါတယ်ပင်နိုင်ဆွေးနွေးမဲ့သူတွေကတယောက်ကတော့ဥယျာထွတ်ဖြစ်ပါတယ်ဥယျာထွတ်ကပြန်ကြားရေးဝန်ကြီးဟောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိစင်ကူနိုင်ငံမှာရှိနေတဲ့အရှိတောင်အာရှလေးလာရေးဌာနမှာမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အစာရန်ပြုစုနေသူဖြစ်ပါတယ်ဥယျာထွတ်မင်္ဂလာပါကြားရပါလားရှင
်ကြားပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်နောက်ဒီဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတယောက်ကတော့အမြဲတမ်းကျွန်တော်တို့ VOA ကနေပြီးတော့အင်တာဗျူးတွေလုပ်နေကြနိုင်ငံရေးအကဲကဥအောင်သူငယ်ဖြစ်ပါတယ်ဥအောင်သူငယ်ကြားရပါလား
ဟုတ်ကဲ့ကျွန်တော်ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ဥအောင်သူငယ်ကျေးဇူးတင်ပါတယ်နောက်ထပ်ဝင်ရောက်ပြီးတော့ဆွေးနွေးပြီးမဲ့နိုင်ငံရေးလေးလာတုံးသက်သူဖြစ်တဲ့ဦးတင်းဆွေရောလေလိုင်းပေါ်မှာရောက်ပါပြီလားရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါတယ်ခင်ဗျာ
ဦးတင်းဆွေကတော့လော်လော့ဆယ်အမေရိကန်ပြောင်စုအခြေဆိုင်ဖြစ်ပြီးတော့1990ဟိုပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်ရှင်ပြီးတော့ဒီဆွေးနွေးဖို့လမ်းပြီးတော့တယ်လီဖုန်းနံပါတ်ပို့ထားတဲ့သူတွေကိုလည်းကျွန်တော်တို့ထုတ်လို့ရမှုကိုရန်နိုင်ကဆက်သွယ်နေပြီဖြစ်ပါတယ်အီးမေးလ်နဲ့ပေးပို့တဲ့သောရရှင်ရဲ့စာတွေကိုလည်းဖတ်ကြားပေးသွားမှာဖြစ်ပါတယ်ဒီတော့ဒီမြန်မာနိုင်ငံလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုတော့ပထမဆုံးဝရထုကအရင်အစိုးရကဦးသိန်းစိန်အစိုးရလက်ထက်မှာလည်းဝင်ကြီးနေရတဲ့တာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့အဲဒီတော့ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒကအခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ဘာရင်များကွာခြားပါလဲသုံးသပ်ပေးပါရှင
်မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတော့1948ခုနှစ်လွတ်လပ်ရေးရတဲ့ချိန်ကနေစပြီးတော့အစဉ်အဆက်ကျင့်သုံးခဲ့တဲ့ဘယ်မလိုက်နိုင်ငံသားရေးမူဝါဒပါပဲတိကျပြောင်းလဲမှုတော့မရှိဘူး။သို့တော့အဲ့ဘက်မလိုက်နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်တဲ့ချင်းကပ်ပုံနီလန်နီးပြူဟာမှာတော့ပုံကိုရေးပေါ်မူတည်လို့မှကွဲပြားခြားနားမှုရှိတယ်လို့ပြောမြင်ပါတယ်မြတ်။
ဟုတ်ကဲ့ဟုတ်ဥပမာတစ်ခုလောက်ပြောပြပါရှင်
။အဓိကတော့ဗျာကျွန်တော်တို့ဥသိမ်းစိန်လက်ထက်ကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့အခါမှာဥသိမ်းစိန်ရဲ့နိုင်ငံတကာအပေါ်မှာဩဇာပုံကိုရေးရဩဇာတက်ရောက်မှုကနည်းတာပေါ့။အဲ့တော့ကျွန်တော်တို့က institution ကိုပဲအခြေခံပြီးတော့ကျွန်တော်တို့ကလုပ်ခဲ့ရတယ်။ဒေါအောင်ဆန်းစုကြည်ကတော့သူအတိုက်ခံဘဝမှာနေခဲ့ရတဲ့အချိန်ကာလမှာရရှိခဲ့တဲ့သင်ပေါ်ကြော်ကြားမှုကြောင့်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာ institution ကိုအခြေခံတာတဲ့သူ့ရဲ့ပုံကိုယ်ရေးအချိန်ဟွာကိုအခြေခံပြီးတော့လုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကတော့အဓိကကွာခြားချက်ပေါ့
။ဟုတ်ကဲ့။ဥအောင်သူငယ်ကိုဒီမှာမေးချင်ပါတယ်။ဥအောင်သူငယ်ဟိုဒီဟိုအရင်အစိုးရတွေလက်ထက်ကဒီမြန်မာနိုင်ငံရဲ့နိုင်ငံသားတိုင်းပြည်တွေနဲ့ဆက်ဆံရေးနဲ့အခုဒီအစိုးရလက်ထက်မှာဒီခုနကဥရဲထုတ်ပြောသွားသလိုဆိုရင်တော့ဒေါအောင်ဆန်းစုကြည်ကိုလည်းနိုင်ငံတကာပို့ပြီးတော့အရင်ကဟိုသဘောကျထားပြီးသားဖြစ်တဲ့အနေအထားမှာဒီအခုလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒအကြောင်းပေါ့နော်မြန်မာနိုင်ငံကနိုင်ငံသားတိုင်းပြည်တွေနဲ့ပို့ပြီးတော့နှိကက်မှုဖြစ်လာပါလားဘယ်လိုထင်ပါလဲရှင်
ဟိုကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကြည့်တဲ့အခါပုံမှန်41 42မှာရှိပါတယ်ဆိုတော့ကျွန်တော်နိုင်ငံကဟိုလွတ်လပ်၍ဟိုတက်ကြွသောဘယ်မလိုက်ဒီလိုအခြေအနေမျိုးပေါ့ဗျာဆိုတော့နိုင်ငံရေးမူဝါဒကိုကျင့်သုံးမယ်ဆိုတဲ့ဟာမျိုးရှိပါတယ်အဲ့တော့တက်လာတဲ့အစိုးရတိုင်းကဒီဖွဲ့စည်းပုံအခြေခံဥပဒေကိုစိတ်ကျော်ပြီးတော့အများကြီးလှုပ်လို့ရတဲ့အနေအထားမျိုးမရှိပါဘူးဆိုတော့ဒါပေမဲ့လည်းတက်လာတဲ့အစိုးရကခုနပြောတဲ့ချင်းကပ်ပုံမှာတော့တချို့အစိုးရတစ်ခုနဲ့တစ်ခုမတူကွဲပြားပြီးတော့ဟိုလုံနိုင်တဲ့အခြေအထားမျိုးရှိပါတယ်ဆိုတော့ဒီအနေအထားမှာပြန်ကြည့်တဲ့အခါကျတော့အထူးသဖြင့်ဒေါအောင်ဆန်းစုကြည်ဟိုတက်လာပြီးတဲ့အခါမှာပြောတဲ့ကိစ္စရှိပါတယ်ဒီပြည်သူလူထုကိုအခြေခံတဲ့ကျွန်တော်တို့နိုင်ငံသားရေးမူဝါဒပေါ့ဒီ people center diplomacy ဆိုတဲ့ဟာမျိုးပြောတာရှိပါတယ်ဒါပေမဲ့လက်တွေ့အကောင့်ထဲပုံမှုအပိုင်းမှာတော့ဒီလိုအနေအထားမျိုးလဲကျွန်တော်တို့ ထူးထူးခြားခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခါကျတော့ပြောမယ်ဆိုလို့ရှိရင်တော့ဒီလက်ရှိအစိုးရအနေနဲ့လည်းအရင်သတ်မှတ်ထားတဲ့အတိုင်းပဲလွတ်လပ်တက်ကြွ၍ဗမ်းမလိုက်တော့နိုင်ငံသားရေးမူဝါဒဆိုတော့ဒီပုံစံအတိုင်းပဲဆက်သွားရတဲ့အနေအထားမျိုးရှိပါတယ်
ဟုတ်ကဲ့ရှင်တုံသက်ပေးတာကျေးဇူးတင်ပါတယ်ဟိုဆိုမြန်မာနဲ့ဒီအဓိကပေါ့နော်အဲကမ္ဘာ့အင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့ American နဲ့ဆက်ဆက်ရေးကိုပထမဦးဆုံးဆွေးနွေးခြင်းပါတယ်ရှင်ဒီနေရာမှာဒီ American အစိုးရတက်တက်လာပြီးကြတဲ့ကပေါ့နော် American အစိုးရကလည်းသူ့ရဲ့ဒီဟိုပြည်တွင်းကိစ္စတွေနောက်ပြီးတော့ရှေ့အလဲပိုင်းနောက်ပြီးတော့မြောက်ကိုရီးယားကိစ္စတွေနဲ့ရှုံနေတော့မြန်မာနိုင်ငံဘက်ကိုတိတ်ပြီးအာယုံမဆိုင်နိုင်ဘူးလို့မျိုးဖြစ်နေတာတွေ့ရပါတယ်။ဟိုလွန်ခဲ့တဲ့ဒီမေလ9ရက်နေ့တုန်းကမှအဲ American ဒီနိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးဌာနဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့ဒီ American နဲ့မြန်မာနိုင်ငံသားဆက်ဆံရေးကအလွန်ကိုကောင်းနေတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြောချင်ပါတယ်ဆိုတော့ပြောကြားချက်မျိုးတော့လုပ်ခဲ့ပါတယ်။တခြားဟိုထူးထူးခြားခြားတော့ဘာမှဒီ American အစိုးရတရမူဝါဒနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားလာတာမျိုးကလည်းမတွေ့ရသေးပါဘူး။ဒီတော့ဟိုဒီအစိုးရတဲ့လက်ထက်ကြတော့မှအမေရိကန်နဲ့မြန်မာရဲ့ဟိုဆက်ဆံရင်းနည်းနည်းလေးဟိုသွေးအေးနေတယ်လို့ယူဆပါလား။ဘာကြောင့်မှလဲအဲ့ရနေအကျိုးဆက်ဘယ်လိုများဖြစ်လာနိုင်မှာလဲ။ဒေါက်တာတင်းဆွေသုံးသပ်ပေးပါ။ဟ
ိုနိုင်ငံတကာဆက်ဆံရေးဆိုတာအပြန်အလှန်သဘောပေါ့။ဟိုကိုယ့်ဘက်ကလည်းလို့ကိုယ့်ဦးစားပေးမှုနဲ့တခြားဘက်ကလည်းတခြားဦးစားပေးမှုအပြန်အလှန်ဖြစ်ကြပါလိမ့်။အဲ့တော့အမေရိကန်နဲ့ဗမာနိုင်ငံကိုပြောရရင်အမေရိကန်နိုင်ငံကခုနပြောသလိုမှတ်ပါတယ်တက်လာတဲ့အစိုးရစစ်ကသူ့ရဲ့ဥစားပေးမှုတွေဟာဒီဒေါ်လာဖတ်တဲ့ပုံစံအတိုင်းပဲပေါ့အဲသူကတခြားတကယ်အကြီးကြီးမားမားကိစ္စတွေကိုပြောဆိုလုပ်ကိုင်နေတဲ့ကာလပါဒါပေမဲ့အမေရိကန်နဲ့ဗမာနိုင်ငံဆက်ဆက်ရေးဟာသမ္မတဦးသိန်းစိန်လက်ထက်တဲကစပြီးတော့ပြောင်းလာတယ်ဒေါ်အောင်ဆောင်စုကြည်တက်လာတော့ပို့ပြီးတော့ဟိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုကပိုရှိလာတယ်လို့ကျွန်တော်ယူဆတယ်။တနည်းပြပြောင်းမသွားဘူးလို့ကျွန်တော်ယူဆတယ်။နောက်တစ်ခါတကယ်လို့မြန်မာနိုင်ငံကပဲအမေရိကန်နိုင်ငံနဲ့ပတ်သက်တဲ့ရယူလို့တဲ့အကူအညီဖြစ်ဖြစ်စရတဲ့လိုချင်လေအမေရိကန်ဒီကနေ့တက်တဲ့သမ္မတလည်းနှောင့်နှေးမှာမဟုတ်ဘူး။အရင်လိုပဲဟိုဆက်လက်ကူညီသွားမယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်ဟိုအေးနေတဲ့ဆိုတာကတည်င်းပေါ်မှာပေါ်လာတဲ့ဆက်လက်လေးတော့ပဲဖြစ်ပြီးတော့တကယ်တမ်းလိုအပ်လို့ရှိရင်အမေရိကန်နိုင်ငံဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့အခုညီဒီကိုပိုပြီးတတ်တာပေးနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်ကပြီးတော့မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဒေါက်တာတင်းစွေသုံးသက်ပေးတာကျေးဇူးတင်ပါတယ်။ကျွန်မဟိုဆွေးနွေးဝင်ပြီးတော့ဆွေးနွေးမဲ့အီးမေးလ်တွေကလူတွေရောများတာမလို့သူတို့ရဲ့စာလေးတွေကိုအရင်ဦးဆုံးပေါ်ပြပေးပါဦးမယ်ကိုအောင်လွင်ဦးပထမဦးဆုံးဦးထွန်းမြင့်ရဲ့ကိုထွန်းမြင့်ရဲ့စာလေးကိုဖတ်ပြပေးပါရှင်သူမေးချင်တာလေးရောဝင်ပြီးဆွေးနွေးချင်တာလေးရော
โอเคသူကတော့ဒေါ်ဆက်စုကြည်နိုင်ငံခြားရေးမူဝါဒကိုကြည့်မယ်ဆိုရင်ဗမ်းမလိုက်တဲ့မူဝါဒကိုကျင့်သုံးတယ်လို့ဆိုနိုင်ပါတယ်တဲ့ရခင်အစိုးရလက်ထက်ကနိုင်ငံခြားတိုင်းပြည်များအမြင်မကျေမှုတွေတားဆီးပိတ်ပင်မှုတွေရောနေလောက်များစွာလှုပ်ဆောင်နိုင်ခဲ့ပါတယ်နောက်တစ်ချက်ကဒေါ်စုအနေဖြင့်မိမိအစိုးရလက်ထက်မှာတိုင်းပြည်ကိုပွင့်လင်းမြင်သာမှုနဲ့အုပ်ချုပ်ရေးရှိကြောင်းနဲ့ဒီမိုကရေစီကိုရှောင်လန်းနေကြောင်းပြတ်သားလူသိဆန္ဒလည်းရှိပုံရပါတယ်စဉ်းစားရမှာကမြန်မာနိုင်ငံနဲ့နိုင်ငံခြားတိုင်းပြည်များရဲ့ဆက်ဆံရေးပါအထူးသဖြင့်အင်းနီချင်းနိုင်ငံဖြစ်တဲ့တရုတ်မြန်မာဆက်ဆံရေးကိုဦးစားပေးစဉ်းစားဖို့လိုပါတယ်တရုတ်နိုင်ငံအစိုးရအနေနဲ့မြန်မာအစိုးရကအနောက်နိုင်ငံတွေနဲ့ရင်းနှီးဆက်ဆံတာကိုမလိုလားတဲ့သဘောမှရှိနေပါတယ်အထူးသဖြင့်အမေရိကန်နဲ့ဂျပန်နိုင်ငံတွေဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးမှာပါလာမှာကိုအကြောက်ဆုံးပါဒေါ်စုအနေနဲ့မြေတိနိုင်ငံကိုဦးစားပေးဆက်ဆံရမလဲဆိုတာစောင့်ကြည့်ရမယ့်အရေးဖြစ်နေပါတယ်တရုတ်ကိုလည်းစီးပွားရေးနိုင်ငံရေးအရာပြစ်ပယ်လို့မရတယ်လို့အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲတွေမဖြစ်မနေဆက်ဆံရမယ့်သဘောမှရှိနေပါတယ်အထူးသဖြင့်မြန်မာပြည်ရဲ့ပြည်တွင်းညီညွတ်ရေးမှာတရုတ်ပြည်ကတနည်းတစ်ပုံလွှမ်းမိုးလျက်ရှိနေတယ်ဆိုတာကိုအားလုံးသိပြီးသားဖြစ်ပါတယ်တခြားနိုင်ငံတွေထက်တရုတ်စိုးရကမြန်မာပြည်ရဲ့ညီညွတ်ရေးကိုပေါ်ပြီးအလေးထားပါတယ်တခြားနိုင်ငံတွေထက်မြန်မာပြည်ရဲ့အနာဂတ်ပေါ်ပြီးခံမှန်းနိုင်သူလည်းဖြစ်အနည်းကစောင့်ကြည့်သူလည်းဖြစ်ပါတယ်ဒါကြောင့်ဒေါ်စုအနေနဲ့နိုင်ငံခြားရေးကိုကန့်တွယ်တဲ့နေရာမှာမြန်မာနိုင်ငံရဲ့လိုအပ်ချက်အရပြင်လဲပြောင်းလဲသဘောထားရှိရမှာဖြစ်ပါတယ်နိုင်ငံခြားဆက်ဆံရေးကိုကောင်းမွန်စွာကန့်တွယ်အသုံးချမှာလည်းတိုင်းပြည်အတွက်အကျိုးရှိမှာဖြစ်ပါတယ်သို့မဟုတ်ပါကနိုင်ငံကြီးရဲ့ဂျာမန်ညက်ပြီးပြည်တွင်းဆရာလည်းမချုပ်ငင်းမဲ့ဆီးရီးယားလိုကိုလံဘီယာတို့လိုပြည်ပကဝင်ရောက်ဆွတ်ဖက်လာရင်ညီညာရေးကလည်းဒီတဲ့မကအလံဝေးသွားနိုင်ပါတယ်ဆိုပြီးသူကရေးထားပါတယ်ခင်ဗျ
ဟုတ်ကဲ့ဒါကကိုထွန်းမြင့်ဝင်ပြီးတော့ဆွေးနွေးထားတာဖတ်ပေးတာကျေးဇူးတင်ပါတယ်ကိုအောင်လွင်ဦးကြီး
ဥလားမြင့်တရမြို့ကဥလားမြင့်ဝင်ပြီးတော့ဆွေးနွေးထားတာလို့လည်းဤဖတ်ပြပေးပါဦးနော်
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တီစဲနိုင်ငံခြားရေးမူဝါဒလွတ်လပ်ရေးခေတ်တခြားအစဉ်ဆက်ကျင့်သုံးခဲ့တဲ့ကြားကနေဘက်မလိုက်မူကိုဆက်လက်ကင်ဆွဲနေစေဖြစ်ပါသည်အကောင့်ထဲဖော်သင့်သည့်အနာဂတ်နိုင်ငံခြားရေးမူဝါဒအစ္စရေးစင်ကာပူတို့သည်နိုင်ငံငယ်များဖြစ်တော်လဲနိုင်ငံကြီးတွေနဲ့တွဲလဲတွဲခွဲလဲခွဲနိုင်သည့်မိမိခြေထောက်ပေါ်ရပ်တည်သည့်နိုင်ငံခြားရေးမူဝါဒများချနိုင်သည့်အစဉ်ရောက်နေပါပြီ Third World မှ First World အစဉ်နိုင်ငံတည်ဆောက်နိုင်မှသာလက်တီနိုင်ငံခြားရေးမူဝါဒချမှတ်နိုင်ပါမယ်ဆိုပြီးတော့သူကရေးသားထားပါတာပါ
ဟုတ်ကဲ့ဒါကတရမျိုးကဦးလာမြင့်မှာဒီမှာဆွေးနွေးသွားသူနှစ်ယောက်လုံးကကိုထွန်းမြင့်ကဆိုရင်မြန်မာနိုင်ငံရဲ့လိုအပ်ချက်ရပြင်လွယ်ပြောင်းလွယ်တဲ့သဘောထားရှိရမှာဖြစ်တယ်လို့ပြောသွားပြီးတော့ဒီတရမျိုးကဦးလာမြင့်ကတော့ဒီနိုင်ငံကြီးများနဲ့တွဲလဲတွဲခွဲလဲခွဲနိုင်တဲ့မိမိခြေထောက်ပေါ်ရပ်တည်နိုင်တဲ့နိုင်ငံခြားရေးမူများချမှတ်နိုင်ရဲ့အဆင့်ရောက်ရှိနေပြီလို့ပြောသွားပါတယ်ဘလို့သဘောရပါလဲရှင်ဟိုဖြည့်ကြားပေးပါဟိုဝင်ကြီးဦးရဲ့ထွရှင
်ဒါကျွန်တော်တို့ဟိုပေါ်ဒီဝန်ချေကဥပဒေမှာရေးထားတာကလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားရေးဖက်မလိုက်နိုင်ငံခြားရေးမူဝါဒလို့ရေးထားတဲ့တော့ကြောင့်မလို့ကျွန်တော်တို့ကဗန်မလိုက်ဘူးဆိုရင်ဘယ်အောင်မှမဆုံးဖြတ်ဘဲနဲ့ chance ရောခွာထိုင်နေတာမဟုတ်ပါဘူး။ချင်းနေပေါ်မူတည်ပြီးနိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံတကာစံနှုန်းတွေပေါ်မူတည်ပြီးတော့မှကျွန်တော်တို့ဒီလိုအပ်လို့ရှိရင်ကျွန်တော်တို့ဒီဟာလာဖက်တစ်ဖက်ကိုရက်တီကောင်ရက်တီရမှာပေါ့။ဒါမှမဟုတ်ကျွန်တော်တို့ဒီပြောင်းလဲပြင်နေဆိုတာကခုနပြောတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကိုကလွတ်လပ်ပြီးတက်ကြွတယ်ဆိုတဲ့ဖွင့်ဆိုချက်မှာကိုကပါထားပြီးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့တိုင်မှကျင့်သုံးရမှာပါ။
ဆိုတော့အခုဆက်ပြီးတော့ဥရောပသမဂ္ဂနဲ့ဟိုသူတို့ဆက်ဆံရေးအကြောင်းနည်းနည်းအဲ့ဘက်ကိုလှည့်ကြပါတယ်။ဒီလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံဒီလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆုံးဖြတ်ချက်ထွက်တာမျိုးကိုဒီမဖြစ်စေချင်ဘူးဆိုပြီးတော့မြန်မာလက်ရှိအစိုးရကပြောဆိုလှုံ့ဆော်ခဲ့တာရှိပေမဲ့လည်းဒီကုလသမဂ္ဂလူခွင့်ရေးကောင်စီမှာဆုံးဖြတ်ချက်မူကြောင်းEU ကတင်လိုက်ပါတယ်ပြီးတော့ဒီ American ပါဝင်ဒီဟိုအနောက်နိုင်ငံအများစုကထောက်ခံတယ်တရုတ်ရုရှားကဟိုဂျာနီနိုင်ငံနဲ့အနေနဲ့နေခဲ့တယ်ဒါတွေဖြစ်သွားလို့အခုဒေါအောင်ဆန်းစုကြည်ကဥရောပခီးစင်မှာသွားပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံတွေနဲ့ဆွေးနွေးရလို့ယူဆရပါတယ်အဲ့တော့ဒီဥရောပနိုင်ငံ EU ဘက်ကတကယ်တမ်းဒေါအောင်ဆန်းစုကြည်ပြန်ပြီးတော့ဖြောင်းပြနိုင်ခဲ့တယ်လို့ယူဆပါလားဦးအောင်သူငယ်သုံးသပ်ပေးပါရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဒီdiplomacy လို့ခေါ်တဲ့စံတမာရေးကိစ္စတွေပြန်ကြည့်ရင်ပေါ့နော်ဆိုတော့သူတို့ပြောတာက maximization of national interest ပေါ့အဲ့တော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဒါကိုကျွန်တော်တို့အများဆုံးဘယ်လောက်ထိရအောင်ချဲ့ထွင်နိုင်မလဲဆိုတော့ကိစ္စတွေပေါ်မူတည်ပါတယ်ဆိုတော့အဲ့တော့တော့အခုလက်ရှိတက်လာတဲ့ NLD အစိုးရအနေထားကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာကိုသူတို့ကဘယ်လိုအဓိပ္ပာယ်ဖွင့်ဆိုထားသလဲပေါ့ဆိုတော့ဒီကိစ္စပေါ်မူတည်ပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကဒီအမျိုးသားအကျိုးစီးပွားကိုဘယ်လောက်ထိအတိုင်းတာပြီးချက်ထွင်နိုင်မလဲဆိုတဲ့ပြဿနာရှိပါတယ်အဲ့တော့ခုနအစိုးပိုင်းကကျွန်တော်ဆွေးနွေးချက်တွေမှာလည်းကြားပါတယ် small country လို့ခေါ်တဲ့ကျွန်တော်တို့နိုင်ငံကအင်အားလဲငယ်တယ်သိပ်ပြီးတော့လဲဩဇာလဲသိပ်မထီရောက်တဲ့နိုင်ငံမျိုးပေါ့ဆိုတော့ဒီအနေအထားမျိုးမှာကျွန်တော်တို့ကသိပ်ပြီးတော့များများဆဆတော့လုတ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီအနေအထားမှာတော့နိုင်ငံတကာအကူအညီတချို့ရနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံပေါ်စာနာမှုတချို့ရနိုင်ပါတယ်ဆိုတော့ဒီထက်ပိုပြီးတော့သိပ်ထူးထူးခြားခြားရနိုင်တဲ့အနေအထားမဟုတ်ဘူးလို့တော့ကျွန်တော်ယူဆပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ရဲ့လက်ရှိအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစံဖတ်ထားပြီးတော့အခါကျတော့မှကျွန်တော်တို့ဘယ်လောက်ထိချဲ့ထွင်နိုင်မလဲဆိုတာဒါစဉ်းစားဖို့လည်းလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဥအောင်သုံးကြီးသုံးသက်ပေးရကျေးဇူးတင်ပါတယ်ဟိုအခုဆွေးနွေးကန်တက်ဝက်လဲကြိုးပြီဆိုတော့အခုဆွေးနွေးဖို့လေးလိုင်းပေါ်မှာစောင့်နေတဲ့တော်ရရှင်တွေကိုကျွန်မဖိတ်ခေါ်ခြင်းပါတယ်ပထမဦးဆုံး wondering ကဥချစ်မြစ်လေးလိုင်းပေါ်မှာရှိနေပါလားရှင
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဥချစ်မြစ်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နောက်ပြီးတော့ဒီအခုပြင်နိုင်ဆွေးနွေးရဲ့ပညာရှင်တွေလဲလေးလိုင်းပေါ်မှာရှိနေတယ်ဆိုတော့တို့ကိုလည်းတိုက်ရိုက်မေးခွန်းတွေမေးနိုင်ပါတယ်ရှင
်ဆက်မကျွန်တော်တို့ဟိုနိုင်ငံသားဆက်ဆံရေးမူဝါဒဆိုတာလေကျွန်တော်တို့ဟိုဟာနိုင်ငံတည်မှာရှိကြတယ်လေအဲ့ဒီတော့အဲ့ဒါလည်းဆိုတော့နိုင်ငံတည်ရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဆက်ဆံရတာဆိုတော့လေအဲ့မူဝါဒလေးချမှတ်တာဆိုတော့ကျွန်တော်နားလည်တော့ပြောရင်ချမှတ်ရဲ့လွတ်လပ်ရေးတက်ကြတဲ့နိုင်ငံသားရေးမူဝါဒဆိုတော့ဥနေဝင်လက်ထက်ကလည်းရှိခဲ့တာပဲလေဒါပေမဲ့ကျွန်တော်တို့88ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့စစ်တပ်ဆိုရအုပ်ချုပ်တဲ့အချိန်ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံဟို PR ရဲ့မျိုးမျိုးနဲ့ကြုံရတယ်လေအဲ့ဒီကနေပြီးကျွန်တော်တို့ဒီဒီမိုကရေစီတက်လန်းတဲ့အခါကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်သားကျွန်တော်၄ပုံ၃ပုံနဲ့ကျွန်တော်၄ပုံ၃ပုံကအယတအစုရဒီလိုတိစောက်တဲ့အခါကျတော့ဒါ2008ဖွဲ့စည်းပုံအခြေခံဥပဒေကလုံးဝမပြုပြင်သေးဘူးဒီ၄ပုံ၃ပုံကပါသေးတယ်ဆိုရင်ကျွန်တော်တို့လက်ရှိ NLD အစိုးရကလည်းနိုင်ငံရေးမူဝါဒမှာသူ့အကျိုးစီးပွား၊ကိုယ်အကျိုးစီးပွား၊စာရင်းစာရင်းတွေနဲ့ကိုက်ညီတဲ့နိုင်ငံရေးဟို policy တွေကိုကျွန်တော်တို့က ဟိုပြည်ပြည်ဝဝတော့တွားနိုင်နေမယ်လို့မထင်ဘူးကြာမှာ
ဟုတ်ဟုတ်ကဲ့ဒါကဒီဝင်ရောက်ပြီးဆွေးနွေးတဲ့ဒီဝင်းတွင်းကဥချင်းမြင့်ရဲ့အမြင်မှာဟိုအခုဆက်ပြီးတော့စာရေးပြီးတော့ပို့လာတဲ့သောရရှင်တယောက်ဒါသူကတော့ဂျပန်ကိုရောက်နေတဲ့ကိုမင်းဖြစ်ပါတယ်ကိုမင်းဝင်ပြီးတော့ဆွေးနွေးထားတာကိုကိုရဲနိုင်ဖတ်ပြပေးပါရှင့
်နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ပြောကြားချက်တွေကိုသုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပဂတိအရှိတရားတွေပေါ်မှာသူရဲ့တမာတမတ်ကြကြယက်တီချက်တွေကိုနိုင်ငံကအတိုင်းအဝိုင်းရှေ့မှောက်မှာပုံမှန်လင်းလင်းထုတ်ဖော်ရှင်းပြခွင့်ရလိုက်တယ်လို့မြန်မာတွေအထူးသဖြင့်ရခိုင်ပြည်နယ်အရေးကိစ္စမှာဆိုလို့ရှိရင်မြန်မာတပ်မတော်ကိုလူကြမ်းကြီးနေရာကအမြဲပုံပေါ်တတ်တဲ့ EU နဲ့ Islamic အတိုင်းအဝိုင်းတို့ရဲ့ယက်တီချက်တွေကဟာခွက်တွေကိုထိထိရောက်ရောက်ထောက်ပြသွားခဲ့တာကိုတွေ့ရပါတယ်လက်နက်ကန်အကြမ်းဖက်သမားတွေကိုတပ်မတော်ကအပြင်းထန်နေတဲ့နေရာမှာလူမျိုးတုံးတပ်ဖြတ်မှုအာဓမကျင့်မှုလိုမျိုးစိုးရတဲ့လူခွင့်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းပြစ်မှုကျူးလွန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေနဲ့သူတို့ရဲ့အတိုင်းအဝိုင်းကအလွန်အကျွံလှုပ်ကြံဖန်တီးထုတ်လွှင့်တဲ့သတင်းမှားတွေပေါ်မှာအခြေခံပြီးရည်တည်ဆုံးဖြတ်ချက်ချနေကြတာဒီဆွတ်ဆွဲချက်တွေကအများစုဟာတပ်တွေတာရကတိကျခိုင်လုံမှုမရှိတာသတင်းမှာရရှိရေးနိုင်ငံတော်သမ္မတရုံးရဲ့ခွင့်ပြုချက်နဲ့မီဒီယာတွေတွားရောက်သတင်းယူစင်မှာတွေးဆမေးမြန်းချက်တွေကိုဖိကျတဲ့သူတွေကိုတရားခံမဖော်နိုင်ဘဲတပ်ဖြတ်ခံရတာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူဘင်္ဂလီတွေကိုအကြမ်းဖက်သမားတွေကဖမ်းဆီးနှိပ်စက်တပ်ဖြတ်နှုတ်ပိတ်ခံရတာဘင်္ဂလီတွေရဲ့ဒုက္ခရောက်မှုတွေကိုတစ်ဖက်သက်ရှုမြင်ပြီးလူနည်းစုဖြစ်လာတာနဲ့ဒေသခံနိုင်ငံသားတွေပေါ်ကြားရောက်တဲ့အတိုးအိမ်ချင်းချောက်ခံရမှုအတိဒုက္ခရောက်ရမှုတွေကိုလစ်လျူရှုထားလို့မရတာစတဲ့မီဒီယာတွေအတော်များများကလစ်လျူရှုထားကြတဲ့ပဂတိအမှန်တရားတွေကိုပွင့်ပွင့်လင်းလင်းထောက်ပြသွားနိုင်ကြတာတွေ့ရပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တပ်မတော်ပေါ်မှာစန့်ကျင်ဘက်အင်အားတရက်အဖြစ်သဘောမထားပဲဒီမိုကရေစီလမ်းကြောင်းပေါ်ကိုအတူဆွဲခေါ်နိုင်ရေးတစိတ်တဝန်းနဲ့ပူးပေါင်းဆောင်ရွက်လာတဲ့ယက်တီချက်တွေကိုတွေးလာရတဲ့အတွက်ငင်းငယ်ရေးလုပ်ငန်းစဉ်မှာမျောလင်းချက်အလင်းရောင်ပိုတန်းလာတယ်လို့ယူဆမိပါတယ
်။ဒါဂျပန်ကကိုမင်းရဲ့အမြင်မှာသူကအခုမှမေးခွန်းမေးမှာပါ။သူမေးထားတာကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ EU အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကဘယ်လိုရှုမြင်တယ်လို့ယူဆပါလဲတဲ့။အားပေးထောက်ခံမှုကြာဆင်းသွားနိုင်လားပိုတိုးလာနိုင်မလား။တက်မတော်အပေါ်မှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကအတိုင်းအဝိုင်းရဲ့သဘောထားအမြင်ပြောင်းသွားနိုင်မှာမလားတဲ့။ဒေါက်တာတင့်စေဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါရှင်သူဆိုလိုတာကဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကဒေါက်ဆန်းစုကြည်နဲ့အစိုးရရဲ့ရည်တည်ချက်ပေါ်မှာဘလို့ရှုမြင်တယ်လဲဆိုတာပါဟ
ုတ်ကဲ့ခင်ဗျအဲဒီလိုကနိုင်ငံတကာဆိုတာကျွန်တော်ဒီမှတ်ချက်ကိုပေးဖို့အတွက်ဆရာကိုလွန်သူဆရာဦးဝင်းတင်ကိုကျွန်တော်တော့သတိရတယ်ကျွန်တော်ကဆရာဦးတင်ကိုဒီမိုကရေစီလို့ရှာမှုမှာနိုင်ငံတကာကကျွန်တော်ပေါ်မှာနိုင်ငံရဲ့ပဂတိအခြေအနေကိုသိမသိဘူးဆရာဆိုတော့ဦးဝင်းတင်ကတီးပြီးတော့မလောက်ကြတာလည်းရှိတယ်ဆရာလို့ပြောပါတယ်ခင်ဗျအဲ့တော့ဒီနေ့တော့အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်မှာပြောဆိုချက်တွေကိုကြည့်လို့ရှိရင်နိုင်ငံတကာကဘယ်လိုယူဆမလဲဆိုတော့သူတို့ယူဆခြင်းလို့တော့ယူဆတယ်သို့တော့ကောင်းတာကတော့ဒီတာဝန်ရှိဆုံးပုဂ္ဂိုလ်အသီးဆုံးပုဂ္ဂိုလ်တကူကနေပဲချင်းနေမှန်ကိုတင်ပြခွင့်ရလိုက်တယ်တော့အောင်ဆန်းစုကြည်ဟာတကားပြောရလေဒီတက်နဲ့နဲ့အချက်လက်ကိုချိန်ခံပြီးပြောတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့စကားတွေဟာအမှန်တန်ဟိုဥရောပသမဂ္ဂဝန်ကြီးမှာဖြစ်ရောက်မဲ့အခြေအနေမှန်ကိုပြင်ပြနိုင်တဲ့အတွက်အဲ့နိုင်ငံတွေကလည်းပမာနိုင်ငံပေါ်မှာဆက်ဆက်နဲ့သဘောထားတွေဟာမှန်ကန်တဲ့ဘက်ကိုဦးတည်လာနိုင်တယ်လို့ဟိုကျွန်တော်မြင်နေခုနဟိုသောတာရှင်နဲ့ဆွေးနွေးကြသလိုပေါ့ဟိုသတင်းမီဒီယာကိစ္စတွေကလည်းဟိုလုံခဲ့တာတွေပါတာဟောတမ်ဘရောအတွက်လည်းပဲဒီတိုင်းပါပဲတမ်ဘရောဟိုဒေါအောင်ဆန်းစုကြည်ကတိတ်ကောင်းပါတယ်လို့လည်းပြောတာမဟုတ်ဘူးတိတ်ဆိုးပါတယ်လို့လည်းပြောတာမဟုတ်ပဲနဲ့ပမာနိုင်ငံရဲ့လက်ရှိနိုင်ငံရေးနိုင်ငံရေးစီကြောင်းအရာတမ်ဘရောနဲ့လက်တွဲပြီးလုံနိုင်တဲ့ဗျူဟာကနေသူပြောသွားတာဖြစ်တဲ့တွေ့တမ်ဘရောအတွက်လည်းဟိုပို့ပြီးတော့ဟာလာအပြုသဘောဘက်ကိုပို့ပြီးတော့ဟိုရောက်လာအောင်ဆက်ဆက်ရောက်ကြတယ်လို့ကျွန်တော်အပြုသဘောမြင်ပါတယ
်ဟုတ်ကဲ့ဟိုဒီမှာဒုတိယပိုင်းမေးခွန်းဝင်ကြီးဦးရဲချုပ်ကိုမေးချင်ပါတယ်ရှင် NLD အစိုးရအဖွဲ့ဦးဆောင်နေတဲ့မြန်မာဒီမိုကရေစီအရေးမှာတဲ့တက်မတော်ဘက်ကရောဒေါအောင်ဆန်းစုကြည်တွားခြင်းနဲ့လမ်းကြောင်းတိုင်းစိတ်ရင်းစေနာမမနဲ့အတူတကွာတစိတ်တဝန်းနဲ့ပူးပေါင်းဆောင်ရွက်လာဖို့ဖြစ်နိုင်မလားတဲ့ဘလို့အကဲဖြတ်ပါမလဲဦးရဲထုတ်ရှင
်ကျွန်တော်ရဲ့အမြင်ကတော့တက်မတော်ကပုဂ္ဂိုလ်ပေါ်မူတည်တာတဲ့ဖွဲ့စည်းပုံအခြေခံဥပဒေကသူ့ကိုပေးရထားတဲ့အခမ်းကဏ္ဍအတိုင်းပဲသူအတိအကျလှုပ်ဆောင်မယ်လို့ပဲကျွန်တော်မြင်တယ်။အဲ့ဒီတည်းလဲပို့ပြီးတော့ခွေးယူပြီးတော့လုံးဝမဟုတ်ဘူး။အဲ့ဒီတည်းလဲရှော့ပြီးတော့လုံးဝမဟုတ်ဘူး။တောင်းစားသူကြည့်လက်ထက်မှာပဲဖြစ်ဖြစ်ဥတိန်စိန်လက်ထက်မှာပဲဖြစ်ဖြစ်နောင်ပဲဆိုရပဲတက်တဲ့တမတော်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမူပေါင်းဆိုတဲ့ထည့်ရပဲရပ်တည်ပြီးတော့လုံးမယ်လို့ကျွန်တော်ထင်ပါတယ်။ဒါတော့ကျွန်တော်ရဲ့အမြင်ပါ။
ဟုတ်ကဲ့ရှင်ဟိုဒီမှာဟိုမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးနဲ့ပတ်သက်ရင်ဟိုခြံထားလို့မရရဲ့အရေးကြီးတဲ့အိန္ဒိယနိုင်ငံတရုတ်နဲ့ဆက်ဆံရေးကိုလည်းနည်းနည်းလေးအချိန်ပေးပြီးဆွေးနွေးကြပါလေဟိုကျွန်တော်တို့5မိနစ်ကျော်ပဲအချိန်ရပါတော့ရေဒေါ်ဆန်းစုကြည်ဟိုအစိုးရအဖွဲ့လက်ထက်မှာပေါ့နော်အခုဟိုတရုတ်နဲ့ပြန်ပြီးတော့ဟိုဦးသိန်းစိန်အစိုးရတော့ကနည်းနည်းတရုတ်နဲ့ဟိုကင်းကွာသွားရနေပြီးပြန်ပြီးပြေလည်ဖို့စူးစမ်းတာလေအများကြီးတွေ့ရပါတယ်ကျိုးဘက်ကကြတော့လေဒီကမ္ဘာလမ်းစီမံကိန်းကလည်းအရေးကြီးနေတယ်ပြီးတော့မြန်မာနိုင်ငံရဲ့နေဆက်လုံခြုံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းပါပြီးတော့တည်စီတာဝင်ပြီးတော့ကွန်ကြီးထောက်ပံ့ကျင်တာမျိုးတွေပြလာတယ်ဆိုတော့ဟိုပြီးတော့တလောကလည်းသမရဦးထင်ကျော်ကပဲဒီတရုတ်နိုင်ငံကိုသွားခဲ့သေးတယ်ဒေါ်ဆန်းစုကြည်ကလည်းမကြခင်မှာပဲတရုတ်နိုင်ငံကိုသွားဖို့ရှိပါတယ်ဒါတွေကြည့်မယ်ဆိုရင်အတိုက်ခံလက်ထက်မှာပို့ပြီးတော့နှိကက်မှုရှိတဲ့နိုင်ငံတွေထက်အခုဒီအိန္ဒိယချင်းတရုတ်နိုင်ငံဘက်ကအစိုးရဟိုအခြေအနေကိုရောက်တော့မှဒေါန်ဆန်းစုကြည်အစိုးရဘက်ကပို့ပြီးတော့ရိမ့်လာပါလားဦးအောင်သူငိန်သုံးသက်ပေးပါလားရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုပြောရမယ်ဆိုလို့ရှိရင်ခုနဥယျာထုတ်ဆွေးနွေးသွားတဲ့အတိုင်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးရဲ့ frame ဆိုတော့ဟိုကျွန်တော်တို့မူပေါင်းသတ်မှတ်ထားပြပါတယ်ဆိုတော့အဲ့ဒီကြားထဲမှာလက်ရှိတက်လာတဲ့ NLD အစိုးရကလှုပ်ရှားခွင့်တချို့တစုံတရာရှိပါတယ်ဆိုတော့ဒါပေမဲ့လည်းလက်တွေ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်ကျွန်တော်တို့ရဲ့ဟိုကစားပိုင်ခွင့်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်တွေကအကန့်အသတ်အများကြီးရှိပါတယ်ဆိုအဲ့ဒီနေသားမှာကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်မှာကျွန်တော်တို့ကဘာတွေကိုလုပ်နိုင်မလဲဆိုတဲ့ဟာမျိုးလည်းအကန့်အသတ်ရှိပါတယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့ကဟိုအခုမြစ်ဆုံကိစ္စမျိုးကိုဘယ်လိုဆုံးဖြတ်မှာလဲကျွန်တော်တို့ကတချို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စမျိုးဘယ်လိုဆုံးဖြတ်မှာလဲပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့အများကြီးအကန့်အသတ်ရှိတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့အဲ့ဒီနေသားမှာတော့ခုနပြောတဲ့ဟိုနိုင်ငံကြီးတွေကိုကစားဖို့တက်စားရင်ကျွန်တော်တို့ကကိုယ့်ရဲ့အခြေခံမူအပေါ်မှာယက်တီတဲ့ဟိုယက်တီချက်မျိုးပေါ့နော်ဗမ်လိုက်ပဲနဲ့ကျွန်တော်တို့ကတက်ကြွတဲ့စသဖြင့်ဒီလိုလှုပ်ရှားမှုမျိုးပေါ့ဆိုတော့ဒီအနေအထားမျိုးပါပဲကျွန်တော်တို့ရဲ့နိုင်ငံကြီးလှုပ်ရှားမှုမူပေါင်းကဆက်ရှိနေလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ကိုရနိုင်ရင်ကျမတို့နောက်ဆုံးစောင့်နေတဲ့လေးလိုင်းမော်ကတော်ရရှင်တယောက်ကိုအချိန်ပေးခြင်းပါတယ်ဒီကိုကျော်ထစ်ထစ်လေးလိုင်းမော်မှာရောက်နေပါတယ်နော်ကိုကျော်တိတိဟုတ်ကဲ့ကျမတို့အချိန်နဲ့နဲနေပါတယ်မြင်မြန်လေးဝင်ပြီးတော့ဆွေးနွေးစရာရှိတာမေးမြန်းစရာရှိတာမေးနိုင်ပါတယ်ရှင
်အများကြီးမရှိပါဘူးကျွန်တော်အနေနဲ့ကဘာဖြစ်လို့ဆိုတော့ဒေါ်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒကိုထောက်ခံပါတယ်ဒီလေးလေးစားပါတယ်အမေရဲ့ဟိုပေါ့မေဒေါ်ဆန်းစုကြည်ရဲ့လှုပ်ရှားမှုတွေကပေါ့နော်လက်ရောညီတွေရှိအောင်လှုပ်ရှားသွားလာပြီးတော့ဆက်ဆံရပါတယ်နောက်ခုတရုတ်နဲ့ဆက်ဆံမဲ့ကိစ္စလည်းရှိတဲ့အတွက်ကြောင့်မို့လို့အခြေအနေကိုကြည့်ပြီးလှုပ်ရှားတာအားရဝမ်းသာပါလေ
ဟုတ်ကဲ့ဒါကိုကျော်ထီထီမြန်မာနိုင်ငံသူရဲ့သဘောထားအမြင်ပါဆိုတော့ Facebook မှာရေးလာတဲ့သောရရှင်တယောက် if ချောကလည်းဒီရခိုင်ကိစ္စနဲ့ငြိမ်းချမ်းရေးကိစ္စတွေကတော့မြန်မာပြည်တစ်ခုလုံးပါဝင်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေလို့မြင်ပါတယ်တဲ့ဒေါ်အောင်ဆန်းသူကြီးကဘလို့ပင်ငြိမ်းချမ်းခြင်းမှာတော့ညာလည်းပဲတခြားသူတွေရောမြန်မာပြည်သူတွေပါဝိုင်းဝန်းလိုက်ပါဆောင်ရွက်ရမယ်လို့မြင်ပါတယ်နိုင်ငံသားရေးကိစ္စမှာတော့အောင်မြင်စွာဆောင်ရွက်နေတာပဲတဲ့အမေစုကဆိုပြီးပြောလာပါတယ်ဟုတ်ကဲ့ကျမတို့အချိန်2မိနစ်ပဲလိုပါတော့ရှင်ဒီမှာဟိုပင်တိုင်းပါဝင်တော့ဆွေးနွေးကြရပညာရှင်တွေကိုကျမနည်းနည်းအပိတ်မေးခွန်းလေးမေးချင်ပါတယ်နော်ဒီအခုမြန်မာအစိုးရလက်ရှိအစိုးရလက်ထက်မှာဒီရှေ့ဆက်ပေါ်မြန်မာနိုင်ငံသားရေးဆက်ဆံရေးကဒီအနောက်နိုင်ငံတွေနဲ့ဒီတရုတ်အာဆီယံတို့နဲ့ဟိုပုံပြနှွေးထွေးလာတဲ့အခြေအနေအနောက်နိုင်ငံတွေနဲ့လည်းနည်းနည်းလေးဝေးခွာသလိုဖြစ်နေတဲ့အခြေအနေကိုနှစ်ဖက်ချင်းခွင်းရှာမျှနိုင်မယ့်အနေအထားမှာရှိပါလားဒါမှမဟုတ်တစ်ဖက်ဖက်ကိုအလေးသာသွားနိုင်လားအဲ့ရနေပြီးမြန်မာအကျိုးရှိဖို့ဘလို့ရိုက်ခတ်မှုရှိနိုင်မှာလဲရှင်ပထမဦးဆုံးဦးရထခတ်တူတူလေးသုံးသပ်ပေးပါနော
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ရင်ဒီကူကျွန်တော်တို့ကပို့ပြီးတော့အလေးထားလိမ့်မယ်။ဒီကတော့မြန်မာနိုင်ငံဟာအထူးကြံစည်ချင်မှုနိုင်ငံတကာစံနှုန်းတွေနဲ့အညီဆက်ဆံခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအနောက်နိုင်ငံတွေဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့သဘောထားတွေသူတို့ရဲ့စံနှုန်းတန်ဖိုးတွေနဲ့ကျွန်တော်တို့ရဲ့အမျိုးသားကျိုးစီးပွားကိုလိုက်လွန်ကြည့်တွေဖြစ်အောင်ကျွန်တော်ချိန်ဆနိုင်ရ။သုံးကတော့ဒေတာပြင်မှာတက်ကြွတဲ့နိုင်ငံတစ်ခုဖြစ်နေပါဝင်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအာဆီယံရဲ့အခန့်ကဏ္ဍကိုအခုလည်းပို့ပြီးတော့အလေးထားဖို့လိုတယ်လို့မြင်ပါတယ်ဘယ်လောက်ပါလဲ
ဟုတ်ကဲ့ရှင်ဦးအောင်သူငယ်သုံးသပ်ပေးပါရှင
်ဟုတ်ကဲ့ဟိုကျွန်တော်ပထမသုံးသပ်ချင်တာကဒေါ်အောင်ဆန်းစုကြည်လက်ရှိအခု NLD အစိုးရအနာရစဉ်ကာလမှာပြောလာရှိပါတယ်အထူးသဖြင့်တော့သူက People Center Diplomacy ပေါ့ပြည်သူအခြေပြုဟိုကျွန်တော်တို့တန်တမာရေးလုပ်ငန်းဆိုတာမျိုးပြောပါတယ်အခုအချိန်ထိကဒါနဲ့ပတ်သက်ပြီးတော့ဖွင့်ဆိုရှင်းပြမှုဆက်လုပ်တဲ့ဟိုကဏ္ဍတွေအများကြီးအားနေတဲ့ပုံစံမျိုးရှိပါတယ်ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့အားဖြည့်တင်တယ်လို့ယူဆပါတယ်ဆိုတော့အဲ့တော့နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီ မြန်မာနိုင်ငံရဲ့တန်တမာရေးလုပ်ငန်းကိုဆက်သွားမယ်ဆိုလို့ရှိရင်ပေါ့နော်ဆိုတော့အထူးသဖြင့်တော့နိုင်ငံတကာရဲ့စံချိန်စာညွှန်းပေါ့အထူးသဖြင့်မြန်မာနိုင်ငံမှာအရေးကြီးတဲ့ဒီ CAT လို့ခေါ်တဲ့ဒီ convention against torture ပေါ့ဒီနှိပ်စက်ညှဉ်းပန်းမှုကိုစတင်တဲ့ဒီနိုင်ငံတကာသဘောတူညီရေးပေါ့ဆိုတော့ဒါတော့ဆိုလို့ရှိရင်လက်မှတ်ထိုးတင်တယ်လို့ယူဆပါတယ်ဒီလိုထိုးခြင်းအဖြစ်လဲကျွန်တော်တို့မြန်မာနိုင်ငံဒါမှမဟုတ်ရင်လည်း NLD အစိုးရအတွက်နောက်ထပ်ကျွန်တော်တို့ခီးတစ်ခုကိုဆက်ပြီးတော့ဟိုကျွန်တော်တို့အမှတ်ထားနိုင်လိမ့်မယ်လို့ယူဆပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်ဒေါက်တာတင်းဆွေအနေနဲ့ရောဘယ်လိုယူဆပါလဲရှင် second 30လောက်တုံးသက်ပြပါ
ဟုတ်ကဲ့ပထမဆုံးတစ်ချက်ကကျွန်တော်နဲ့တွေ့ဆွေးနွေးတဲ့ပုဂ္ဂိုလ်တွေပြောတဲ့2008ဖွဲ့စည်းပုံကိစ္စဒီဖွဲ့စည်းပုံကြီးကတစ်စလုံးရှိမှာမဟုတ်ဘူးဒေါက်တာဟောင်းစီကြီးအခုဆောင်ရွက်နေတဲ့နိုင်ငံတကာဆက်ဆံရေးကိစ္စအပေါ်ဝင်အားလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးဘက်ကဦးတည်ပြီးသွားနေတယ်နောက်တစ်ခါနိုင်ငံတကာကိစ္စမှာဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့အတင်ပေါ်ကြော်ကြားမှုအရှိန်အဟောင်းကိုတုံးပြီးတော့ဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုအနောက်နိုင်ငံတွေရောတရုတ်ရောအာဆီယံရောသုံးဦးသုံးဖွဲ့ကိုအပေါင်းဆုံးတုံ့ချနိုင်မဲ့ပုံကူဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟိုစနေညတိုင်းရိုက်လေးလိုက်အစီအစဉ်ကတော့ဒီမာနဲ့ညီကုန်းချုပ်ချင်ပါရဲ့ပင်နိုင်ပါဝင်ပြီးတော့ဆွေးနွေးပေးကြတဲ့ဝင်ကြီးဟောင်းဦးရက်ထွတ်နိုင်ငံရေးသုံးသက်သူဦးအောင်သူငယ်ဦးတင်ဆွေနောက်ပြီးတော့ဝင်ရောက်ဆွေးနွေးတဲ့သူတွေနဲ့အီးမေးလ်ကနေဝင်ပြီးတော့ဆွေးနွေးတဲ့သူတွေ Facebook ကနေမှတ်ချက်ရေးပို့တဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင
်။နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနှာထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်VOA မြန်မာပိုင်းတနင်္ဂနွေနေ့မနေ့အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ဒီမှာတော့တနင်္ဂနွေနေ့ညနေထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစုံဝင်းလိုက်ကြီးညာပေးပါမယ်ရှင်
။စီးရီးယားနိုင်ငံပေါ်မှာပြန်တန်းနေတဲ့အမေရိကန်နဲ့ရုရှားနိုင်ငံတို့ကစစ်လေရင်တွေဝင်းရမာထိတ်တိုက်ရင်ဆိုင်မှုတွေမဖြစ်ရေးအတွက်ရည်ရွယ်လှုပ်ဆောင်ထားတဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့သဘောတူလိုက်ပြီဖြစ်ကြောင်းထိတ်တန့်အမေရိကန်နဲ့ရုရှားစစ်ဖက်အရာရှိတွေကပြောပါတယ်။အမေရိကန်ပူးတွက်စစ်ဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့နဲ့ရုရှားဗိုလ်ချုပ်ကြီးဗယ်လရီကာရာစီမော့ဖ်တို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီးသဘောတူခဲ့ကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာသမရရွေးကောက်ပွဲအတွက်ပြင်သစ်ပြည်သူတွေဒီကနေ့မဲပေးကြတော့မှာဖြစ်ပါတယ်။ပြင်သစ်အတွက်ပြင်စမမြောက်ပြည်သူသမရနိုင်ငံအဖြစ်စတင်တည်ထောင်ခဲ့ခြင်းကစပြီးနိုင်ငံသားတွေအကြစိတ်ဝမ်းကွဲမှုအရှိဆုံးဖြစ်ခဲ့တဲ့မဲဆွယ်ပွဲကာလအဆုံးသတ်သွားပြီဖြစ်ပါတယ်။ပြင်သစ်ရွေးကောက်ပွဲမှာဘသူပဲနိုင်နိုင်ကျန်ဥရောပနိုင်ငံတွေနဲ့ပြင်သစ်တို့အကြဆက်ဆံရေးကတော့ဒီတနင်္ဂနွေနေ့မှာပဲလမ်းသစ်ကိုစတဲ့နေ့လဲဖြစ်လာမှာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအစွန်းရောက်ဘိုကိုဟာရမ်စစ်သွေးကြွတွေကလွန်ခဲ့တဲ့3နှစ်ကျော်ခန့်ကသူတို့ဖမ်းဆီးခဲ့တဲ့ချီပုတ်ကျောင်းသူလေး50ခန့်ကိုစနေနေ့ကစနေနေ့မနက်ပိုင်းမှာပြန်လွတ်ပေးလိုက်တယ်လို့နိုင်ဂျီးရီးယားအစိုးရပြောခွင့်ရကပြောပါတယ်။ဒါဟာနေ့နဲ့ချီပြီးညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အများဆုံးတစုတည်းပြန်လွတ်ပေးခဲ့တာလည်းဖြစ်ပါတယ်။2014ခုနှစ်တုန်းကနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းချီပုတ်ရွာမှာရှိတဲ့အလဲရန်ကျောင်းတစ်ကျောင်းကနေအခုလွတ်လာတဲ့ကျောင်းသူလေးတွေအပါအဝင်ကျောင်းသူပေါင်း220လောက်ကိုဖမ်းဆီးသွားခဲ့တာဖြစ်ပြီးသူတို့လူမျိုးစေဖို့ကဘာတဝမ်းကစူးစမ်းခဲ့ကြတာဖြစ်ပါတယ်။အဲ့ဒီထက်မှာအမေရိကန်သမ္မတဂရိုဟောင်းမစ်ရှဲအိုဘားမားနဲ့တခြားနိုင်ငံကြီးပုဂ္ဂိုလ်တွေလည်းပါဝင်ပါတယ်။ဂျပန်နိုင်ငံယိုကိုဟာမာမြို့မှာကျင်းပနေတဲ့အကြိမ်20မြောက်အာဆီယံအပေါင်း3အာဆီယံဝန်ကြီးတွေနဲ့ဗဟိုဘဏ်အကြီးအကဲတွေရဲ့ဆွေးနွေးပွဲအတွင်းအာဆီယံအရှေ့တောင်အရှေ့နိုင်ငံများအသင်းနဲ့ဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတို့ကဘန်ဒါရေးဆိုင်ရာအကြီးအကဲတွေဟာလည်းဒေတာရင်းနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးနေကြပါတယ်။ဒေတာရင်းစီးပွားရေးဟာအတိုင်းအတာတစ်ခုထိအလင်းမြန်ဖွံ့ဖြိုးတိုးတက်မယ်လို့အာဆီယံအပေါင်း3နိုင်ငံနေခေါင်းဆောင်တွေကသဘောတူကြပေမဲ့ကိုကျိုးစီးပွားကာကွယ်ရေးမူဝါဒနဲ့ဘန်ဒါရေးပေါ်လစီတွေတင်းကျပ်လာမှုကြောင့်အနေငယ်နေကွေးမှုရှိလာနိုင်တယ်လို့ဆိုပါတယ်
တရင်ချင်းချုပ်ကိုကိုယ်စားဝန်လိုက်ညင်ညာပေးခဲ့တာပါရှင်ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီမနေ့အစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ Bio American တန်တင်းငွေနဲ့မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ Bio ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.